Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်ရဲ့2015ခုနှစ်အောက်တိုဘာလ1ရက်ကြာသပတေးနေ့ည9:00နာရီကနေ 10:00 နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 24 25 32 50နဲ့ line lat meter 190တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကို Mackin ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။ဆီးရီးယားမှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုအောင် IS အဖွဲ့ကသာမကတခြားအဖွဲ့တွေကိုပါပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ရုရှားနိုင်ငံကပြောပါတယ်။ပါကစ္စတန်မှာစစ်သွေးကြွတွေခုအောင်လို့ရဲလူယူဆတဲ့နေရာတွေကိုလေကြောင်းတိုက်ခိုက်တာမှာစစ်သွေးကြွ25ရောက်တဲ့မင်းနဲ့တည်ဆုံတယ်လို့ကြေညာပါတယ်။တရုတ်တော်မှဂွမ်ရှိပြည်နယ်မှာဒီကနေ့နောက်ထပ်ဘုံတစ်လုံးထပ်ပြီးပောက်ခွဲပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ။
အခုညပိုင်းဆက်ပြီးထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးတနိုင်ငံလုံးအပြစ်ရရေးမှာလက်မှတ်ထိုးဖို့သဘောတူထားတဲ့တိုင်းရင်းသား၈ဖွဲ့နဲ့အစိုးရတို့လက်မှတ်ထိုးကြဖို့ရှိပါတယ်။
ဒီနေ့ဒီရက်မှာလက်မှတ်ထိုးကြမယ်။နောက်ကျွန်တော်တို့ရဲ့ဒီလက်မှတ်ထိုးမဲ့ဟိုဘောပူပေးဖို့ဒီလိုဘလို့ကျွန်တော်ဖွဲ့စည်းကြမယ်
။ချင်းမြို့တပ်တဦး CNF ကဦးဘူးစင်ကျုံဖြစ်ပါတယ်။နောက်တစ်ခါရွေးကောက်ပွဲကြရင်မဲပေးပိုင်권ရှိသူအားလုံးမဲပေးကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းနေပါတယ်။ထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့ရွှေပြောင်းအလုပ်သမားတွေကတော့မဲပေးဖို့ထက်သူတို့ရဲ့လုံခြုံရေးကပိုးပြီးတော့အရေးကြီးနေကြည့်တယ်လို့ပြောနေကြတာဘာကြောင့်မလဲဆိုတာတွေကိုပြောပြပေးသွားမှာပါအခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ Mackin ဖြူထွေးတို့ကကြေညာပေးပါမယ်ရှင
်ဆီးရီးယားနိုင်ငံကအစ္စလာမ်စစ်သွေးကြော IS အစွန်ရောက်ပစ်မှတ်တွေကိုရုရှားဂျဲတိုက်လေယာဉ်တွေကဒုတိယမြောက်နေ့အဖြစ်တိုက်ခိုက်ကြတဲ့အပြင်အမေရိကန်ပြည်ထောင်စုကကြော်တော်နောက်ခံပေးထားတဲ့လက်နက်ကိုင်တွေကိုပါပစ်မှတ်ထားတိုက်ခိုက်တယ်လို့တိကျလွတ်လပ်တဲ့လိလာသူတွေကပြောပါတယ်ကိုကဲရေးဌာနနောက်ခုနဲ့လက်နက်ခရမ်းမီးကြောက်တိုးလောင်းယုံနှလုံးအပါအဝင် IS ပစ်မှတ်တံတားစဉ်ကိုရုရှားစစ်လေယာဉ်တွေကတိုက်ခိုက်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးကရုပ်မြင်သံကြားကနေကြေညာပါတယ်။ဒါပေမဲ့အစွန်းရောက်အဖွဲ့အပြင်တခြားအုပ်စုတွေကိုလည်းပိတ်မှတ်ထားခဲ့တယ်ဆိုတာရုရှားအစိုးရကအတိအမှတ်ပြုပြောပါတယ်။အဲ့ဒီအဖွဲ့အစည်းတွေကိုအားလုံးတည်ထားကြပြီးဆီးရီးယားလက်နက်ကိုင်တပ်ဖွဲ့နဲ့ညှိနှိုင်းပြီးတော့ပိတ်မှတ်တွေကိုရွေးချယ်ခဲ့တယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကသတင်းတောက်တွေကိုဒီကနေ့ပြောပါတယ်။သူရဲ့ပြောဆိုချက်ဟာသမ္မတဗလာဒီမီယာပူတင်ရဲ့အရာရှိချုပ်ဗိုဒူးနီကထုတ်ပြန်ချက်တစ်ခုနဲ့ကွဲလွဲနေပါတယ်။လေကြောင်းတိုက်ခိုက်မှုတွေဟာ IS ဘက်ကိုတိုက်ခိုက်နေတဲ့ Syria အစိုးရကိုအကူအညီပေးဖို့တက်တက်ရည်ရွယ်တာဖြစ်တယ်လို့အဲ့ဒီထုတ်ပြန်ချက်တုန်းကပြောထားတာပါ။ American ကြောတော်နောက်ခံပေးထားတဲ့ Dajamu Alaza တပုံအဖွဲ့လှုပ်ရှားနေတဲ့ဒေသတွေကိုဒီကနေ့လေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ပြည်တွင်းခြေဆိုင် Syria လူခွင့်ရေးချင်းတွေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။
Afghanistan နိုင်ငံမြောက်ပိုင်းက Kunduz မြို့မှာမနေ့ကတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးတဲ့နောက်ဒီကနေ့ကြာသပတေးနေ့မှာတော့မြို့ရဲ့တစ်စိတ်တစ်ပိုင်းကို Taliban စစ်သွေးကြွတွေလက်ထက်ကနေပြန်လည်သိမ်းယူနိုင်ခဲ့တယ်လို့ Afghan စစ်တပ်ကပြောပါရယ်။အစိုးရတပ်ဖွဲ့တွေက Kunduz မြို့မှာအသာစီးရနေတဲ့အကြောင်း Afghan Outlook တော်ဥက္ကဋ္ဌ Abdurrauf Ibrahimi ကသတင်းတောက်တွေကိုပြောပါရယ်။ဒါပေမဲ့မြို့ကိုထိန်းချုပ်ထားနိုင်ပြီသားဆိုတာကိုတော့သူကအသေးစိတ်မပြောပါဘူး။ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရ Sadiq Sadiqi ကလည်းအာဖဂန်တပ်ဖွဲ့တွေကညာလုံးပေါက်ထိုးစစ်ဆင်မှုတွေဆင်နွှဲနေတာမှာအောင်မြင်မှုရနေတဲ့အကြောင်း VOA ကိုပြောပါရယ်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေရဲ့ထိုးစစ်ဆင်မှုအတွင်းတာလီဘန်တွေရာနဲ့ချီတည်ဆုံးခဲ့တဲ့အကြောင်းနဲ့လောလောဆယ်မှာတော့ကွန်ဒူးစ်မြို့ကရဲသားတွေကိုကူညီနိုင်ဖို့အာရုံစိုက်လှုပ်ဆောင်နေပြီးဒီချိန်ထဲမှာလည်းတာလီဘန်တွေဘက်ကလုံခြုံရေးအရာနှောက်ယှက်ထပ်မပေးနိုင်အောင်လှုပ်ဆောင်နေတယ်လို့ Mr. Sadiqi ကပြောပါရယ်ကွန်ဒူးစ်မြို့ဒေသခံတွေကတော့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကမြို့ကိုထိန်းချုပ်ထားနိုင်ပြီလို့ဒီကနေ့အစောပိုင်းမှာသတင်းတောက်တွေကိုပြောပါရယ်တင်လာနေကစလို့မြို့ကိုဝင်သိမ်းခဲ့ကြတဲ့တာလီဘန်တွေကတော့သူတို့ကပဲမြို့ကိုဆက်ထိန်းထားတာလို့ဆိုပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကမြို့ကိုခဏပဲပြန်လည်သိမ်းနိုင်ခဲ့တာဖြစ်ပြီးတော့အခုချိန်ထိမြို့ဟာသူတို့လက်အောက်မှာပဲရှိနေသေးမယ်လို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကပြောပါတယ်ရှင်
။ဆော်ဒီအာရေဗျာနိုင်ငံမှာနှစ်စဉ်လုံနေကြမူဆလင်ဖျားဖူးကာလအတွင်းပြီးခဲ့တဲ့သတင်းဘက်ကလူအုပ်ပြိုကျတာကြောင့်တည်ဆုံသွားတယ်လို့အတည်ပြုနိုင်တဲ့အီရန်နိုင်ငံသား464ယောက်အထိရှိသွားပြီလို့အီရန်နိုင်ငံဟာ့ချ်အဖွဲ့အစည်းကဒီကနေ့ပြောပါတယ်။မက္ကာမြို့ပြင်ဘက်မှာပြီးခဲ့တဲ့သတင်းဘက်ကဖျားဖူးတွေဝယုံသုံးကားနဲ့ပြိုလဲကြတဲ့ဖြစ်ဖြစ်ခဲ့တာပါ။ဂျာတာပရီနီအထီးကတော့တည်ဆုံသူအီရန်နိုင်ငံသားအခြေအတွက်ဟာအခုပြောတဲ့အခြေအတွက်ရဲ့ထက်ဝဲပဲရှိခဲ့ပြီးဂျန်နဲ့လူတွေရဲ့ကံကြမ္မာကိုသိမထားခဲ့သေးပါဘူး။စုစုပေါင်းတည်ဆုံသူအခြေအတွက်969ဦးတည်းမနေရှိပြီးတော့အဲ့ဒီအထက်မှာအီရန်နိုင်ငံသားကအများဆုံးဖြစ်တယ်လို့ဆော်ဒီအာရဗန်တွေကပြောထားပါတယ်။ရဲတွေကလမ်းတွေကိုပိတ်ထားတာနဲ့ညံပြင်းတဲ့စီမံခန့်ခွဲမှုကြောင့်မီနာမြို့မှာအခုလိုလူကြီးဝယုံသုံးကားပြိုကျတဲ့ဖြစ်ရဖြစ်ခဲ့တာလို့ဖျားဖူးတွေကအပြစ်တင်ပြောဆိုထားပါတယ်။အဲ့ဒီဟတ်ပွဲတော်ကိုသွားတဲ့မြန်မာနိုင်ငံကမွတ်စလင်တွေထဲမှာတော့တေဆုံးသူ6ဦးတည်းမနေရှိပြီး9ဦးကတော့ပျောက်ဆုံးနေစေပါအစောပိုင်းကပျောက်တဲ့ဆင်းရဲထဲမှာပါတဲ့အမျိုးသမီးတူကိုတော့ဆေးရုံမှာပြန်တွေ့တယ်လို့မြန်မာနိုင်ငံအစ္စလာမ်ကောင်စီဌာနချုပ်တာဝန်ရှိသူတူက VOA ကိုပြောပါတယ်
အာဖဂန်နစ္စတန်နဲ့ဆက်နေစစ်သွေးကြွတွေပေါအောင်နေပုံရတဲ့နေရာတွေကိုပါကစ္စတန်စစ်တပ်ကဒီကနေ့မနက်ပိုင်းတိုက်လေယူနေနဲ့ဘုံကျဲတိုက်ခိုက်ခဲ့တာမှာစစ်သွေးကြွ25ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ပါကစ္စတန်စစ်ဘက်ကပြောပါရယ်ပါကစ္စတန်တာလီဘန်တွေနဲ့ဆက်ဆက်နေတဲ့စစ်သွေးကြွတွေနဲ့အာဖဂန်နိုင်ငံအတွင်းလူတွေတည်ကြရတဲ့တိုက်ခိုက်မှုတွေမှာပါဝင်ပတ်သက်နေတဲ့ဟာခါနီကွန်ရက်တို့ရဲ့အဓိကခြေကုပ်ရာနေရာလို့ယူဆရတဲ့မြောက်ပိုင်းဝါစီဝစ်စတန်ပြည်နယ်ဒါတာခဲလ်ဒေသမှာလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အကြောင်းစစ်တပ်ကတရားဝင်ညင်ကြားထုတ်ပြန်ထားပါတယ်ဝင်ကြီးချုပ်နဝက်ရှာရစ်ကလည်းပါကစ္စတန်ဆိုရအနေနဲ့အကြမ်းဖက်သမားတွေကိုသူ့မျိုးပေါ်ကနေအမြင့်ပြတ်ချေမှုန်းသွားမယ်လို့ဗိုလ်ထုနေတော်ကနယူးယောက်မြို့ကုလသမဂ္ဂထရွေးညီလာခံမိန့်ခွန်းမှာထပ်မံပြောကြားသွားပါတယ်မြောက်ပိုင်းဝါစီဝစ်စတန်နဲ့တခြားဒေသတွေမှာလက်ရှိဆောင်ရွက်နေတဲ့စစ်သွေးကြွနေနေရေးထိုးစစ်ဆင်မှုတွေကိုနောက်ဆုံးရည်မှန်းချက်တွေအောင်မြင်တဲ့အထိဆက်ပြီးတော့လုပ်သွားမယ်လို့လည်းဝန်ကြီးချုပ်ကပြောပါရယ်စစ်တပ်ဦးဆောင်တဲ့ဒီစစ်ဆင်ရေးကို2014ခုနှစ်ဇွန်လမှာစတင်လှုပ်ဆောင်ခဲ့ပြီးနိုင်ငံသားသားစစ်သွေးကြွတွေအပါအဝင်စစ်သွေးကြွ 3,500 ကျော်ကိုချေမှုန်းနိုင်ခဲ့ပြီးဖြစ်တယ်လို့ပါကစ္စတန်အစိုးရအရာရှိတွေကပြောပါရယ်တစ်ချိန်တည်းမှာလည်းပါကစ္စတန်စစ်သည်400နီးပါးတည်ဆုံးခဲ့ရတယ်လို့ဆိုပါရယ်အခုစစ်ဆင်ရေးကြောင့်ပါကစ္စတန်နိုင်ငံတဝန်းအကြမ်းဖက်တိုက်ခိုက်မှုတွေကို90ရာခိုင်နှုန်းအထိရှော့ချနိုင်ခဲ့တယ်လို့အစိုးရအရာရှိတွေကပြောပါရယ်ရှင်
View American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေကြာသပတေးညဘက်တရင်များကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ပြည်ထောင်စုရဲ့အဆင့်အမြင့်ဆုံးလေယာဉ်တင်သင်္ဘောတွေထဲကတစ်စီးဟာဂျပန်နိုင်ငံမှာရောက်သွားပြီဖြစ်တာကြောင့်အမေရိကန်နဲ့ဂျပန်ကြားစစ်ဖက်ဆက်ဆံမှုပိုပြီးအားကောင်းလာတာကိုပြနေပါတယ်။စီစဉ်ထားတာထက်တရက်စောပြီးဂျပန်နိုင်ငံယိုကိုစုကစိတ်ကန်းကိုရောက်သွားတဲ့ Nimitz အတန်းအစားနျူကလ িয়ার စွမ်းအင်သုံး USS Ronald Reagan လေယာဉ်တင်သင်္ဘောကိုဂျပန်တာဝန်ရှိသူတွေကကြိုဆိုကြပါတယ်။ဒီလေယာဉ်တင်သင်္ဘောဂျပန်နိုင်ငံမှာရောက်လာတာရဲ့အနှစ်သာရနဲ့အမှတ်လက္ခဏာကိုချက်ကားပြောဆိုနေစရာမလိုပါဘူးလို့ရင်းနှီးသင်္ဘောကိုကြိုဆိုတဲ့အခါမှာအမေရိကန်ရေတပ်ရဲ့ဝန်ကြီး Ray Mobus ကပြောပါတယ် USS Ronald Reagan လေယာဉ်သင်္ဘောဟာလက်ရှိအသုံးပြုနေတဲ့ Nimitz အတန်းအစားလေယာဉ်သင်္ဘောစည်စင်းမဲ့ရှိတဲ့အထက်ကတစင်းပါအရင်ကဂျပန်မှာထားတဲ့ USS George Washington သင်္ဘောကိုပြုပြင်ထင်ထင်ရေးနဲ့အစင်းမြင့်တင်ရေးလုပ်ငန်းတွေလုပ်ဖို့အတွက်အမေရိကန်ကိုပြန်ခေါ်လိုက်တာကြောင့်အခု USS Ronald Reagan ကိုအစားထုတ်ချထားလိုက်တာဖြစ်ပါတယ်ဒီလေယာဉ်သင်္ဘောဟာဂျပန်နိုင်ငံရဲ့လုံခြုံရေးနဲ့ဒေသတွင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းသိမ်းပေးတာမှာအဖြစ်ပြီးမှဖြစ်တယ်လို့ဒီမောကိုကြိုဆိုတဲ့အနေနဲ့ဂျပန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။တရုတ်နိုင်ငံတောင်ပိုင်းကဝမ်ချီပြည်နယ်မှာတစ်နေ့လုံးဘုံဖောက်ခွဲမှုဒါဇင်နဲ့ချီဖြစ်ခဲ့ပြီးတရက်အကြာဒီကနေ့မှလည်းနောက်ထပ်ဖောက်ခွဲမှုတစ်ခုထပ်ဖြစ်ခဲ့ပါတယ်။မနေ့ကနေရတော်များများမှဖြစ်ပွားခဲ့တဲ့ဘုံဖောက်ခွဲမှုတွေအတွင်းမှာတော့လူ9ယောက်ထက်မနည်းသေဆုံးပြီး50ကျော်ဒဏ်ရာရခဲ့ကြတာပါ။အခုနောက်ဆုံးဖောက်ခွဲမှုကတော့လီယူချောင်မျိုးကလီယူချန်ရက်ကွက်မှာရှိတဲ့6ထပ်တိုက်တစ်ခုမှဖြစ်ပွားခဲ့တာဖြစ်တဲ့အကြောင်းတရုတ်အစိုးရပိုင်းစင်ဝါသတင်းမှဖော်ပြပါတယ်။ပုံပေါက်ခွဲမှုနဲ့တန်ရရှိထားသူဟာဝေမိသားစုကအသက်33နှစ်အရွယ်မြို့သားတူဖြစ်တယ်လို့မြို့အာဏာပိုင်တွေကပြောဆိုတော့ကိုကားပြီးအစိုးရသတင်းစာကဖော်ပြပါရယ်ဖောက်ခွဲသူဟာကျန်းမာရေးနဲ့ပတ်သက်တဲ့အချင်းများမှုတစ်ခုကနေတာကိုမချေနဲ့လို့လက်ထုတ်ပြန်တဲ့အနေနဲ့ဖောက်ခွဲခဲ့ပုံရတယ်လို့လည်းဖော်ပြထားပါရယ်တန်ရရှိသူကိုဖမ်းဆီးထိန်းသိမ်းထားသလားဆိုတော့သေချာမသိရတယ်လို့ဘာကြောင့်သူအခုလိုဖောက်ခွဲခဲ့တာလဲဆိုတဲ့အပေါ်မှာလည်းအာဏာပိုင်တွေကအတိမပြုနိုင်သေးပါဘူးမနေ့ကပောက်ကွဲမှုတွေဟာကုန်တိုက်ကုန်စုံဆိုင်အချင်းချောင်းယထာဘူတာယုံစေးယုံနဲ့ဒီလဟာပြင်းစေးတခုအပါအဝင်နေရာပေါင်း73နေရာမှာဖြစ်ခဲ့တာလို့ဒေသခံလူထုလုံခြုံရေးဌာနကအတည်ပြုပြောပါရယ်။ပါဆယ်ဘုံတွေကြောင့်မလို့ဒီပောက်ကွဲမှုတွေဖြစ်ခဲ့ပုံရတယ်လို့ဆိုရအာဘော်ဒီစင်ဝါသတင်းဌာနကပြောပါရယ်ရှင်
။ဂရိနိုင်ငံအေသင်မျိုးကဗစ်တိုးရီးယားယဉ်ပြင်မှာစခန်းချနေထိုင်နေကြတဲ့ရွှေပြောင်းဒုက္ခသည်400ကျော်အတွက်အသုံးမပြုတော့တဲ့အိုလံပစ်အားကစားပွဲကျင်းပရာနေရာကိုဂရိအာဏာပိုင်တွေကဖွင့်ပစ်လိုက်ပါရယ်။ဆီးရီးယားနဲ့အာဖဂန်နစ္စတန်ကလာသူအများပြားဖြစ်တဲ့ရွှေပြောင်းဒုက္ခသည်တွေကိုတင်လာတဲ့ဗတ်စကားတွေကိုရဲတပ်ဖွဲ့ကရှိပြီးလုပ်ပြီး Galaxy Olympic အားကစားရုံကိုဒီကနေ့ပို့ပေးလိုက်ပါတယ်။အဲ့ဒီအားကစားရုံက2004ခုနှစ် Olympic အားကစားပွဲကာလတုန်းကစပွဲတင်တင်းတင်းနဲ့ဂျွန်ဘာအားကစားပြိုင်ပွဲတွေလုပ်ခဲ့တဲ့နေရာပါ။အေသင်မျိုးလေလာပြင်မှာစခန်းချနေထိုင်ကြတဲ့ရွှေပြောင်းဒုက္ခသည်အရေးအတွက်ပေါ့မြို့နေလူတွေရဲ့စိုးရိမ်ပူပန်ချက်တွေပြေလျော့စေဖို့မြို့တော်ဝန်ရှိသူတွေကကြိုးစားနေကြတာပါ။ဥရောပတိုင်းရင်ဆိုင်နေရတဲ့ရွှေပြောင်းဒုက္ခသည်ဆိုင်ရာအကြက်တဲမှာဂရိနိုင်ငံဟာထိတ်ဆုံးကရင်ဆိုင်ကျူးတွေ့နေရတဲ့နိုင်ငံပါ။ရှိလေပိုင်းအာဖရိကဒေသတွေကနေဗီရဲပင်လယ်ကိုဖြတ်ပြီးဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှာပိုကောင်းတဲ့ဘဝတည်ဆောက်ခွင့်ရဖို့ကြိုးစားကြသူတွေအလုံးချင်းနဲ့ဝင်လာတဲ့အခြေအနေနဲ့ဂရိနိုင်ငံကြုံတွေ့နေရတာပါဥရောပတိုင်းရင်ဆိုင်နေရတဲ့ရွှေပြောင်းဒုက္ခသည်ဆိုင်ရာအကြက်တဲကိုထိုးထွင်းကြံစားမှုစာနာရိုင်းပင်းမှုတို့နဲ့အတူရရေဝုံဝုံချင်းကပ်လှုပ်ဆောင်ကြပါလို့ကုလသမဂ္ဂဒုတိယညီလေခံတက်ရောက်နေတဲ့ကမ္ဘာကောင်းဆောင်တွေကိုအတွင်းမှုချုပ်ဘန်ကီမွန်းကဗိုလ်ထုနေမှာပန်ကြားခဲ့ပါတယ်နေရန်တန်းခိုက်ဖို့ကြိုးစားသူတွေဒါမှမဟုတ်ကြောင်ရုံထိတ်လန့်မှုကိုအမျက်ထုတ်အသုံးချသူတွေစီမှာအနာဂတ်ရှိနေတာမဟုတ်ပါဘူးလို့အထွေထွေညီလာခံရဲ့ဝန်ကြီးအဆင့်အယောက်90တက်တဲ့အစည်းအဝေးမှာမစ္စတာဘန်ကပြောပါတယ်
။အ စ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူဟာနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာဒီနေ့မိန့်ခွန်းပြောဖို့ရှိပါတယ်။ပါလက်စတိုင်းကောင်ဆောင်မမုတ်အဘက်စ်မိန့်ခွန်းပြောအပြီးတရက်အကြာမှာပဲမစ္စတာနတန်ယာဟူအလှည့်ကျတာပါ။အစ္စရေးနဲ့ချုပ်ဆိုထားတဲ့20သက်တမ်းရှိတဲ့အော့စလိုငြိမ်းချမ်းရေးသဘောတူညီချက်တွေကိုဆက်ပြီးလိုက်နာဖို့ပါလက်စတိုင်းတွေမှာတာဝန်မရှိတော့ဘူးလို့မစ္စတာအဘက်စ်ကပြောပါတယ်။ပါလက်စတိုင်းလူမျိုးတွေကိုနိုင်ငံတကာကအကာအကွယ်ပေးကြဖို့ဗော်ထူးနေထွေထွေညီလာခံမိန့်ခွန်းထဲမှာမစ္စတာအဘက်စ်ကကုလသမဂ္ဂကိုတောင်းဆိုသွားပါတယ်။ဒါအပြင်အစ္စရေးတို့ဟာဂါဇာမြစ်အနောက်ဘက်ကဒေသနဲ့ဂျေရုဆလင်ရှေ့ပိုင်းတို့မှာလူနေရပ်ကွက်အသစ်တွေတည်ဆောက်နေတဲ့အချိန်မှာပဲပါလက်စတိုင်းကျင်းသားတွေကိုလွတ်ပေးဖို့ညှဉ်းဆန်နေတယ်လို့လည်းမစ္စတာအဘက်စ်ကစွပ်စွဲပြောဆိုလိုက်ပါတယ်ရှင
်။ကြတာရင်းနဲ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေမှာတော့အရင်ဆုံးမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားကတနိုင်ငံလုံးအပြစ်ရက်ဆွေးနွေးပွဲအခြေအနေဘယ်အဆင့်အထိအထမြောက်ခဲ့ပြီလဲဆိုတာကြည့်ကြရအောင်ပါတနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးစာချုပ် NCA လက်မှတ်ရေးထိုးမဲ့ရက်သတ်မှတ်ရေးအတွက်ဒီလ၄ရက်နေ့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကအစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့တွေ့ဆုံဆွေးနွေးဖို့ရှိပြီးဒီအောက်တိုဘာလရဲ့ဒုတိယပတ်ထဲနောက်မကျစေဘဲနဲ့ပထမဆုံးအဖွဲ၈ဖွဲ့နဲ့လက်မှတ်ရေးထိုးဖို့ရှိပါတယ်။ပါဝင်လက်မှတ်မရေးထိုးသေးတဲ့အဖွဲတွေကိုတော့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်စေဖို့နဲ့အဆင်သင့်ဖြစ်လာတဲ့အချိန်မှာလက်မှတ်ရေးထိုးနိုင်ဖို့ဆက်လက်ညှိနှိုင်းသွားဖို့ကိုလည်းပြင်ဆင်ထားကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၉ဘွဲ့ကထိပ်တီးခေါင်းဆောင်တွေတနိုင်ငံလုံးပြစ်ကတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးဖို့အတွက်ထိုင်းနိုင်ငံချင်းမိုင်မြို့မှာ၃ရက်ကြာဆွေးနွေးခဲ့ပြီးတဲ့နောက်အဖွဲ၈ဖွဲ့က NCA စာချုပ်လက်မှတ်ရေးထိုးမဲ့ရက်သတ်မှတ်နိုင်ရေးအတွက်အစိုးရနဲ့ဆွေးနွေးကြမှာဖြစ်ပါတယ်။ NCA စာချုပ်လက်မှတ်ရေးထိုးမဲ့ရက်သတ်မှတ်ရေးဆွေးနွေးကြမဲ့အခြေအနေကိုမြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းကြံပေးဦးလောက်မောင်ရွှေကအခုလိုပြောပါတယ
်။ဒီနေ့တော့ဝန်ကြီးဦးအောင်မင်းရှိဖို့အမရေးထိုးမဲ့အဖွဲ့ပေါ့နောက်ဆိုကျွန်တော်တို့ရှစ်ဖွဲ့ပေါ့လေးရက်နေ့နေ့လယ်မှာဝင်းကြီးဦးအောင်မင်းတို့နဲ့တွေ့ဆုံပြီးတော့လက်မှတ်ရေးထိုးမဲ့ရက်နဲ့လက်မှတ်ရေးထိုးမဲ့အခမ်းအနားကို train comedy ဖွဲ့ဖို့ပြဆောက်ကိုကျွန်တော်လာရောက်တက်ရောက်မယ်ဆိုတာအခုကျွန်တော်တို့အကြောင်းပြန်လာပါခင်ဗျာဒါကြောင့်မလို့လေးရက်နေ့နေ့လယ်မှာနှစ်ဖက်ရက်သတ်မှတ်မဲ့ရက်ပေါ့ဒါလည်းအော်တိုဘာလလည်းတော့နောက်ကျမှာမဟုတ်ဘူးအဲ့ဒီမှာတော့လက်မှတ်ရေးထိုးပွဲကိုဆိုတာဆက်ပြီးတော့တို့တော့တော့ရှိပါတ
ယ်ဒီဆွေးနွေးပွဲကိုတော့ရန်ကုန်မြို့မှာကျင်းပမှာဖြစ်ပါတယ်လက်ရှိမှာလက်နက်ကိုင်အဖွဲ့18ဖွဲ့ပါဝင်တဲ့အစစ်မြေညှိနှိုင်းရေးအဖွဲ့ SD က9ဖွဲ့ပါဝင်လက်မှတ်ရေးထိုးဖို့ရှိနေပြီးရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအဖွဲ့ကလည်းမကြာခင်မှာပါဝင်လက်မှတ်ရေးထိုးမယ်လို့မျှော်လင့်ထားကြောင်းလည်းပြောပါတယ်တနင်္ဂနွေနေ့အပြစ်ခတ်ရက်စဲရေးကိုလက်မှတ်ရေးထိုးဖို့အတွက်အစိုးရက SD အဖွဲ့ဝင်18ဖွဲ့အနက်က17ဖွဲ့နဲ့ဝပ်ပြည်သွေးစည်းညီညွတ်ရေးပါတီ UWSP မိုင်းလာခေါ် NDAA RCSS SSA တောင်ပိုင်းနဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK စတဲ့၄ဖွဲ့စုစုပေါင်း15ဖွဲ့ကိုသာဖိတ်ကြားထားတာဖြစ်ပါတယ်လက်နက်ကိုင်အဖွဲ့21ဖွဲ့အနက်15ဖွဲ့ကိုဖိတ်ကြားပြီး10ဖွဲ့နဲ့သာလက်မှတ်ရေးထိုးနိုင်မဲ့အခြေအနေကြောင့်တနင်္ဂနွေအပြစ်ခတ်ရက်စဲရေးဖြစ်ပါမလားဆိုတဲ့ဝေဖန်တာတွေလည်းရှိနေပါတယ်။ဒီဝေဖန်မှုတွေအပေါ်မှာတော့ဦးလာမောင်ရွှေကအခုလိုပြောပါတယ
်။ဒီလုံးလို့ပြောရင်ကျွန်တော်တို့ဒီမွန်ပြည်နယ်မှာဟလာ MNSU ဘောရမွန်ဒီဗက်ပါတီအဖွဲ့တွေဖွဲ့ရရရှိနေဦးမှာပဲဗျာ။အတော့မလို့ဒီအဖွဲ့တွေကလည်းအဲ့လိုလေပြောရင်လည်းပြောလာနိုင်ကြတာပေါ့ဗျာ။ဒါကြောင့်မလို့အစိုးရဘက်ကတော့လက်တွေ့ဆန်တဲ့အပိုင်းနဲ့ဆွဲဖို့ပဲစုပြတ်တာလို့ကျွန်တော်တို့အနေနဲ့ပြောရမင်းနေဗျာ။
လက်နက်ကိုင်အဖွဲ့တွေအားလုံးကတော့ NCA လက်မှတ်ရေးထိုးရေးကိုမူအားဖြင့်သဘောတူထားပြီးလဲဖြစ်ပါတယ်။ချင်းမျိုးသားတပ်ဦး CNF ကပူးစင်ကျုံကတော့လာမယ့်ဆွေးနွေးပွဲကိုအစိုးရကလက်မှတ်ရေးထိုးဖို့တတ်မှတ်ထားတဲ့15ဘွဲ့ကိုဖိတ်ကြားထားတာဖြစ်ကြောင်းနဲ့လောလောဆယ်လက်မှတ်ရေးထိုးဖို့ဆုံးဖြတ်ထားတဲ့ SD အဖွဲ့ဝင်9ဖွဲ့ကဒီဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ကြောင်းပြောပါတယ်။ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးမဲ့အချက်တွေကိုပူးစင်ကျုံကအခုလိုပြောပါတယ်
။ဒီနေ့ဒီရက်မှာလက်မှတ်ထိုးကြမယ်။နောက်ကျွန်တော်တို့ရဲ့ဒီလက်မှတ်ထိုးမဲ့ဟိုဘာပေါ်ပူးစင်ကျုံဒီလိုဘယ်လိုကျွန်တော်ဖွဲ့စည်းကြမယ်။နောက်ဘယ်လိုအခမ်းအနားတွေကျင်းပကြမယ်။နောက်ကျွန်တော်တို့ဒီ in the presence of school ကျွန်တော်တို့ရဲ့ကျိုးရှိမှမလည်းမထိုးမဲ့နိုင်ငံတည်အဲဒီစာရေးကိုလည်းကျွန်တော်အဲ့ဒီမှာပဲဆွေးနွေးပြီးတော့မဘလို့လောက်ထားမယ်ဆိုတော့ကျွန်တော်ယူဆကြပါမှာပါ
Dabin, NCEGO, Lemami, Tode, Poesiri, Yego, Tedun Sunu, Duamelo, Sepio Bade. D Sunu Jedwi, Demaro, Lemami, Tode, Poeri, Dwet, Nangaye, Sie, Lumuye, Saya, Amakan Jedwi, Tamapone, Let the Lord Pipuani, that Taiwari, Yasambo, Kesari, Le Bowin Jam Pio Bade. Autoba, Liani, Sunu, Bede, Nama, Dianza Lenagan, Poesiri, Suzibi, a Siwe, Tia, Jimbabo, Shizalo, now by Male. Leshi Nangayin and Ninchay Lunganzin Lua Cheya, Siwei Jiri, Select Jimbabo Shinija, Buzin Jonga Biobare. Lama Sunu Boguro, Lama Yi Tu Yama, Bowen Boom, Sumpia Dede Apore Dega, Bepue Siri, Deome Sura, Dia de Babu. Akulu, the Nangalo, Pika Yese Sajo, Lama Yi Tu Wu, Pinsin Ede Chain Demaro, Kachimpine, Champine, Dwema, Taibori, Celebi, Pipuan is a Shibare.
Gumuzo, Jabja Dorabashin, Dirkaro, Yuka, Bue, maybe Yipinia, Bimura Pego, Lepi Mava. Lame knowing Balashi and the Yuka Bueha, Nangaye and Naga at Yiji Rajao, maybe by when she do our loan to Bawin, maybe Jabu, a Daikan counts on to on Sansujiga, Daikon like Bare, Yuka Buega, deserted Zabu, Biro, Nika Lare Chema, maybe when she do die, maybe Jaye, maybe the Kamale, Pem, Mepim Dabu. Messanda, Bimusaya, Pinabi, Long and Rigo, the Nangan, Long Dinanet, Lopo, Lu at Delule, Nangan, the Mariga, Pioni Javare, Matinki Tiger, Susie, Timpia, Pitarago, Nasin Jaya, Mashe.
How gave Ashe? Sesuni did we appointly a Lula so chimpa, Naimelo, Mulin Tatare, Nuimbala, Luto, Gozele, Yuka, Buerima, at the Sessioni Bidura, maybe Jabu, a Taikan Council, Muda, Democracy, a Puerto, Ogata, Twan San Sujiga, Taiton like Bari,
Nuimbala Shianima, Jayome, to do Yuka Buema, Javaru Bidure, Alum, at the Sessioni Bida, Nangalu Nangalamia, Alum, Bawinzijimari. Yoga Puajvaru Nanga Naga to Imadama Yejira Jamlo Alu Bawin Java Kodai Bawiama Pipai. But Ma Uzuaro Kunameha Mesima Pai Lazra Kodai Jibiroma Kodai Bawlo Mapipai. Javaru Beluwe Lupijin Lupijin Lupi Lumiava Kaika Shimia Kodai Luamava.
A Taikan Council on Dom San Sujiga, Muda Democracy, a Puerto Gu, maybe Tabu Taitunye. Pay Mammy Pierre on Blue Beach I am less rago video drinks a gap packet up your body. Lamin Luto, wake up where my pituri and in eh, a mute on Luto, pitu Luto, tiny daji, pinet lutone, the two did arima, lumusu, Luto, cozily lounigule, which I am up your body. That's how mess and ashin in eh, cozily lounge, don't gunny, live with ye chet I am haba. That being in the town to say, wake up when em do need a checka. Cozily lounge, a man chit, which be a mam hope. Zay don't need you chate, I am happy body. That's how pay me me pee on three tazayame, Lule, drown sansu jiga, coolu, three be body.
May you mule my bayame, you got a commission to say don't let Nate Hame. Edama, Timay, Bede, Sayaha, the Yahweh Mava. The Tidisha, Sisipima, may beba. May be a ha, dinema solution, and ye, you got wearing them too well. And you got wearing solution, go to Bojari, Gozle, Ned, Buddy. Does it get be my chick litter like honey? That may be that pit by. Dinner, does it don't nay about it? Does it don't need a car or do you know? Does it don't need a car? Go nature in a quicker, Louis Walushin. Go nature in a good baby yet, body yet. A quenet, Louis Walushin, bear me fit on him. Tajamro, did the say don't need a hammer? Did he say a loophole? Yet you got it.
Shwika Boychin Babu, the la chochobe, Lurore Chima. A miasu do mess and ashiniga, blue, maybe yam, less ragu, dijamati, de repin. Mess and ashin, pinabi, long and trigule, jeje, pianja, malung naja, diwabu. Shakai muta party, e and be a luto, gozele, upi, tangaro. Nanga ye party, re and ine, mess where see you in, mess and ashin, pinabi, long and re, do a pet, look, I need happy me. Jeje, pianja, malung naja. So we have pegged Miss and Ashin, Pinabe, seizing who didn't look people thin, eh, loop your body.
So we are buying a Miyagi, they say, Maca, not General Pinabi Longan, who shan't have to cook for me, you don't want to look in there. And I will let General Pitu go down, Chiba, so we have no sort in there. A good old Elmo Gamia to do missionary, missionary, or other Pitu Real and Machine, me, the Miawale. And I don't, so I buy my daughter who da Boma Pinabi Longan, who ဆက်တက်ဆက်တက်ပုံမှန်ကြီးပေါ့နော်ကျွန်တော်တို့လုပ်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ
်။မဲဆန္ဒရှင်တွေဘက်ကနိုဝင်ဘာလ10ရက်နေ့မှာကိုရိုင်းကိုချမဲထွက်ပေးကြဖို့မဲယုံပရဝုံအတွင်လိုက်နာရမယ့်တပ်မစည်းကမ်းတွေကိုလိုက်နာကြဖို့နဲ့မဲပြီးတဲ့အခါမှာလည်းမဲလက်မှတ်မှာမဲယုံမှုရဲ့လက်မှတ်ပါမပါစစ်ဆေးကြဖို့မဲလက်မှတ်ပေါ်မှာတစိုက်တုံးထုမဲပြီးတဲ့အခါမှာမှားယွင်းခဲ့ရင်လဲမဲယုံတာဝန်ရှိသူတွေထံကနေမဲလက်မှတ်အသစ်တွေထပ်မံတောင်းခံကြဖို့ကိုလည်းမြန်မာအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ရွေးကောက်ပွဲလေးလာစောင့်ကြည့်တဲ့ပေးဆက်အဖွဲ့ကရွေးကောက်ပွဲကြူကာလမဲဆန္ဒရှင်ပညာပေးအစီအစဉ်တွေမှာအားနည်းချက်တွေရှိနေတာကိုတွေ့ခဲ့ရပြီးမဲဆန္ဒရှင်တွေရဲ့မဲစင်းစည်းစစ်မှုပြင်ဆင်မှုအရေးအတွက်ကလည်းတိတ်ကိုနည်းနေတယ်လို့ထောက်ပြထားပါတယ်ရှင်။
မတင်ကြီးထိုက်ပါအခုတစ်ဆက်တည်းရွှေပြောင်းလုံသမားတွေရဲ့မဲဆန္ဒပေးရင်းနဲ့လုံခြုံရေးဘယ်လိုဆက်ဆက်နေသလဲဆိုတာကိုလည်းပြောပြပေးပါဦးမယ်ထိုင်းနိုင်ငံအတွင်းတရားမဝင်နေထိုင်နေကြတဲ့မြန်မာနိုင်ငံသားရွှေပြောင်းလုံသမားတွေနေရရင်ပြန်လာပြီးမဲဆန္ဒပေးတဲ့အခါမှာလူဝင်မှုကြီးကြပ်ရေးအဥပဒေနဲ့တရားစွဲဆိုခံရမယ်ဆိုရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့သက်ဆိုင်မှာမဟုတ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောပါတယ်အဲ့ဒီလိုပြောစကားကြောင့်ပြပမှာအလုလုနေကြသူတွေအတွက်အခက်အခဲဖြစ်သွားတယ်လို့မဲဆန္ဒပေးဖို့တဲ့သူတို့ရဲ့လုံခြုံရေးကပိုးပြီးတော့အရေးကြီးတယ်လို့လည်းယူဆလာကြပါတယ်အပြည့်စုံကိုတော့ထိုင်းအခြေဆိုင် VOA သတင်းတောက်မတ်အေးအေးမာကစုံစမ်းတင်ပြထားပါတယ်ရှင
်မြန်မာလူ့သမားတန်းနဲ့ချီပြီးအလုလုကင်နေတဲ့ထိုင်းနိုင်ငံကရွှေပြောင်းလူ့သမားတွေဟာမြန်မာနိုင်ငံတွင်းကစောင့်ဝင်နေရေးကြက်တဲတာရဲ့အလုကင်ရှာဖွေဖို့ခက်ခဲတာရဲ့ကြောင့်အင်းနီနာချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံကိုနေ့စဉ်ရာကနန်းကနေထောင်ကနန်းလောက်ထိဝင်ထွက်ပြီးအလုကင်ရှာဖွေနေကြတာပါဒီလိုရှာဖွေနေကြတာဟာလည်းစေစုနှစ်တစ်ခုကျော်ကြာခဲ့ပြီဖြစ်ပါတယ်သူတို့တွေဟာအင်းနီနာချင်းတိုင်းပြည်ဖြစ်တဲ့ထိုင်းနိုင်ငံထဲမှာနေထိုင်ရပ်တည်နေရပေမဲ့အခက်အခဲတွေကြောင့်မြန်မာနိုင်ငံရဲ့အပြောင်းလဲတွေကိုတော့လိုလားနေကြတာပါဒီအတွက်2015ခုနှစ်ရွေးကောက်ပွဲကိုမဲပြန်ထည့်နိုင်ဖို့အတွက်စူးစမ်းနေကြသူတွေလည်းရှိပါတယ်ရှမ်းပြည်နယ်တချီလေးမြို့နယ်အတွင်းမှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌလာရောက်ချိန်တွားရောက်တွေ့ဆုံခဲ့တဲ့ရှမ်းပြည်နယ်တောင်ကြီးမြို့ကရွေးကောက်ပွဲကော်မရှင်အရာရှိတူဖြစ်တဲ့ဦးတန်းလွင်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့
ပြည်ပမှာဟိုတရားဝင်လို့တွားလို့တယ်ဆိုတော့တန်ရုံကတဆင့်ပေးလို့ရတယ်အဲဆိုတော့ပြည်ပမှာတရားဝင်လို့တွားလို့တာပုံမှန်15နဲ့မဲပေးလို့ရမှာမဟုတ်ဘူးဒီဘက်နိုင်ငံမှာပဲပြန်လာပြီးမဲပေးမှပဲရမယ်လို့ဆိုလိုတဲ့အသေးပဲပါပြန်လို့ရည်ယူခံနိုင်တယ်ဘာညာဆိုတာကတော့မပြောပါဘူးဒါတော့လာဝကဥပဒေရရှိမှာပဲဒိတာကတော့ဥပဒေရကြောင်းလိုင်းရှိတော့လာဝကဥပဒေကြောင်းလိုင်းကတော့ဒါသူကသူတော့လာဝကမိကြီးမှသိမှာပေါ့
တကယ်လို့ပြန်သွားရင်ရောအရည်ယူခံရနိုင်လားအဲ့လိုမျို
းပြန်သွားရင်တော့မဲလာပေးပေါ့သူရသူကျွန်တော်တို့ကတော့ဒီရင်းဒီရင်းအပိုင်းကတော့ကျွန်တော်တို့လာဝကနဲ့ပဲဆိုင်မယ်ကျွန်တော်တို့ကော်မရှင်နဲ့ဆိုင်ပြီးကျွန်တော်ကော်မရှင်အနာတုံးရမှာမရှိပဲဗျာ
လာဝကဥပဒေကြောင့်နိုဝင်ဘာလမှာမဲထည့်ဖို့အတွက်စိုးရိမ်ပူပန်မှုတွေနဲ့လုံခြုံမှုမရှိသလိုဖြစ်သွားရတယ်လို့လည်းမဲဆောက်မြို့မှာ17နှစ်ကြာအလုပ်လုပ်ကင်နေတဲ့ရွှေပြောင်းလုံသမားတဦးကဆိုပါတယ
်ငါများမဲသွားပေးရင်လည်းငါ့ကိုများအရေးယူခံလိုက်လို့ရှိရင်အော်ကိုမိကိုနေတဲ့လူတွေဒုက္ခရောက်ပါမယ်နောက်ပေါ်ဆုံးကိုကအရင်ဆုံးဒုက္ခရောက်မယ်ဒါပေမဲ့မဲပေးခြင်းနဲ့စိတ်ဆန္ဒလည်းရှိနေတဲ့အဲ့ဒီလိုမျိုးပေါ့တရားဝင်ထွက်လာလို့ရဖို့ကဘယ်သူမှမရှိတာဒီလိုပဲထွက်လာမှဒီလိုပဲဒီဘက်ရောက်မှအဲ့လိုယာယီလောက်ကြရတာတကယ်ပဲဘယ်သူမှမခိုးဘူးထွက်လာကြုံလေ
နိုဝင်ဘာလမှာမဲပြန်ထဲကြမယ်ရွှေပြောင်းလူသမားတွေအနေနဲ့စိုးရိမ်ပူပန်မှုတွေရှိနေတယ်ဆိုပြီးရွှေပြောင်းကလေးတွေရဲ့ပညာရေးကိစ္စတွေကိုဆောင်ရွက်နေတဲ့ကျောင်းဆရာတူကလည်းဆိုပါတယ
်ဟိုစားပြရမှမရှိတော့တဲ့ကိစ္စကိုမရရတဲ့နည်းနဲ့တိုင်းတစ်ပါးထွက်ပြီးတော့ဒီလိုအလုပ်လုပ်ကြတာဟိုကောင်းမွန်တဲ့အစိုးရပေါ့နိုင်ငံသားအခွင့်အရေးကိုအပြည့်အဝပေးခြင်းနဲ့ဒီကဝယ်ကော်မရှင်ဆိုရင်တော့ဒီအတိုင်းတိုင်းသူကြီးကမဲပြန်လာထဲတာဒါတောင်းတောင်းဖြတ်ဖြတ်ကြိုးစားမယ်ကိစ္စ
အထူးသဖြင့်ပြည်ပကိုထွက်ခွာဖို့အတွက်အလွယ်ကူဆုံးနိုင်ငံကတော့အင်းနီနာချင်းထိုင်းနိုင်ငံဖြစ်ပါတယ်နေဇက်ဂိတ်တွေဖြစ်တဲ့မြဝရီတာချီလေးဖျားသုံးစုကော့တောင်ဆတဲ့နေရာတွေကနေရွှေပြောင်းလိုသမားအတော်များများဟာထိုင်းနိုင်ငံကိုဝင်ရောက်ခဲ့ကြပြီးတချို့ကတော့အလုတ်ကင်ရှာဖွေဖို့အတွက်လေမြင်တဲ့အိမ်တွေကိုပေါင်နှံပြီးထွက်လာခဲ့ကြတာပါတချို့ကတော့ပွဲစားတွေရဲ့လင်ညာမှုကိုခံရပြီးထိုင်းနိုင်ငံထဲမှာပဲရောင်းစားခံရတာဘဝပြတ်ခံရတာနှစ်ရှည်လာများမိမိတို့ရဲ့နေရရင်းကိုမပြောင်းနိုင်ကြသူတွေလည်းများပါတယ်။ထိုင်းနိုင်ငံတွင်တရားဝင်အလုပ်လုပ်ကင်သူသင်္ကန်းလောက်ရှိပြီးတရားမဝင်အလုပ်လုပ်ကင်နေသူကတော့တန်းကန်းလောက်ရှိနေတာပါ။ထိုင်းနိုင်ငံတွင်မှာရွှေပြောင်းလို့သမားတန်းနဲ့ချီရှိပေမဲ့ကျိုတင်မဲထဲတဲ့အခါမှာလည်းအကန့်အသတ်တွေနဲ့ကြည်ကြဲပြန့်ပြန့်သိရှိနားလည်မှုဘူးတုတတွေမရှိတဲ့အတွက်အလုပ်သမားအများစုကမဲထည့်နိုင်ဖို့အတွက်အခက်အခဲတွေရှိခဲ့ကြပါတယ်မြန်မာပြည်တွင်းမှာမဲထည့်တဲ့စီရင်ပါဝင်နေတာတောင်မှမဲပြန်ထည့်ဖို့အတွက်သွားလာရမယ့်ခရီးစရိတ်နဲ့အလုတ်ပြုတ်အလုတ်ပြက်ရမယ့်ကိစ္စတွေစဉ်းစားနေရတဲ့အချိန်မှာတရားမဝင်ရွှေပြောင်းလို့သမားတွေအနေနဲ့နေရရင်းကိုပြန်မယ်ဆိုရင်လဝကဥပဒေနဲ့အရေးယူခံရနိုင်တယ်ဆိုတာကြောင့်မဲထည့်နိုင်ဖို့ထက်လုံခြုံရေးကစိုးရိမ်စရာပါရှိလာတယ်ဆိုပြီးရွှေပြောင်းလို့သမားတွေကပြောဆိုကြပါတယ်ရှင်
မအေးမှပြောပြသွားတယ်ရွှေပြောင်းလုံသမားတွေရဲ့ရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကနေတခါရွေးကောက်ပွဲနဲ့ကဘာလှည့်ခရီးသွားလုပ်ငန်းအပေါ်ဘယ်လိုတက်ရောက်မှုရှိသလဲဆိုတာကိုလည်းကြည့်ကြရအောင်ပါမကြခင်လပိုင်းတွေအတွင်းအထွေထွေရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲနဲ့နိုင်ငံရေးမတည်ငြိမ်မှုတွေရှိလားမလားဆိုတဲ့စိုးရိမ်မှုတွေနိုင်ငံခြားသားခရီးသည်တွေကြားမှာရှိနေကြပြီမဲ့လို့မြန်မာနိုင်ငံတဲကိုဒီနှစ်ဝင်ရောက်လာတဲ့ကဘာလက်ခီးသွားအရေးအတွက်ကတော့ရော့မသွားတဲ့အပြင်ပို့ပြီးတော့တောင်းတိုးလာနေတယ်လို့မြန်မာနိုင်ငံခီးသွားလုပ်ငန်းမြင့်တင်ရေးအသင်းကပြောပါတယ်မြန်မာအစိုးရကလည်းဒီနှစ်ထဲနိုင်ငံခြားသားခီးတဲ့၄သန်းခွဲအထိတိုးလာဖို့မျှော်လင့်နေတာပါဒီလိုတိုးလာမဲ့ကဘာလက်ခီးသွားတွေကိုလက်ခံဖို့မြန်မာနိုင်ငံအနေနဲ့အဆင်သင့်ရှိပါရဲ့လားဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူတွေကတင်ပြပေးထားပါတယ်ရှင်
တိမ်မကြခင်နှစ်ပိုင်းတွေကစလို့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေနဲ့အတူအရင်ကထက်ပုံမပွင့်နေလာတဲ့မြန်မာနိုင်ငံမှာနိုင်ငံခြားသားခီးသွားအရေးအတွက်နှစ်စဉ်ပို့ပြီးတော့များလာနေတယ်လို့ဒီနှစ်2015ခုနှစ်အတွင်းမှာတော့မြန်မာနိုင်ငံကိုလာအောင်တဲ့ကဘာလက်ခီးသွားအရေးအတွက်၄သန်းခွဲအထိတိုးလာဖို့မျှော်လင့်ထားတဲ့အကြောင်းဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနကမကြခင်တုန်းကပဲပြောဆိုထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီနှစ်တည်းရွေးကောက်ပွဲတွေကျင်းပဖို့ရှိတာကြောင့်ရွေးကောက်ပွဲနဲ့အတူနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်လာနိုင်မလားဆိုတဲ့စိုးရိမ်မှုတွေနဲ့စောင့်ကြည့်မှုတွေနိုင်ငံခြားသားခီးသွွားတွေကြားမှာရှိပေမဲ့လို့ဒီနှစ်တည်းမြန်မာနိုင်ငံကိုလာတဲ့ကဘာလက်ခီးသွွားအရေးအတွက်ကတော့ရော့ချမသွားခဲ့ဘူးလို့ခီးသွွားလုပ်ငန်းဈေးကွက်မြင့်တင်ရေးအသိဥက္ကဋ္ဌကိုဖြိုးဝေရစာကပြောပါရစေ
။လက်ရှိမှာခီးသွွားအဲ့ဒီတွေအနေနဲ့လွန်ခဲ့တဲ့3လလောက်ထိသူတို့ကွန်ဆန်ဖြစ်တာပါလေဆိုတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲကာလမှာဒီမနက်ကဒီအီတမ်းမှုရှိပါမလားဆိုတာသူတို့စိုးရိမ်မှုရှိပါတယ်။ဒါပေမဲ့ကျွန်တော်ရဲ့ပုဂ္ဂလိကအတွေ့အကြုံအရကျွန်တော်ရဲ့ခီးသွွားကုန်ပြီးအနေထားရတော့နိုဝင်ဘာတည်းခီးသွွားဧည့်သည်ရဲ့ booking ဒီပို့ပြီးတော့ပြန်ပြီးတော့ရလာတယ်။နိုဝင်ဘာလကတ်ပြီးတော့ပေါ့နော်။အမှနိုဝင်ဘာဆိုတာတကယ်ကတော့ high season top season လို့ပြောလို့ရပါတယ်။ခီးသွွားဧည့်သည်အလားအများဆုံးချိန်တွေအချိန်မှာသူငယ်တဲ့အပတ်နှစ်ပတ်အတွင်းမှာစပြီးတော့နိုဝင်ဘာအတွက် booking တွေဖတ်ပြီးတော့ပြက်လာတာမျိုးတွေရှိရပါတယ်။ရေကောက်ပွဲနဲ့ပတ်သက်ပြီးတော့လူတွေကစိုးရိမ်မှုရှိကြတော့လည်းပဲခုနီးလာတာနဲ့မြန်အချိန်ကြာအများကြီးမတောင်းနိုင်ဘူးဆိုတော့မြန်လာကြတဲ့အတွက်ခီးသွွားဧည့်သည်ကယုံကြည်မှုနဲ့ပြန်ရလာတယ်လို့ကျွန်တော်ထင်ပါတယ်
မြန်မာနိုင်ငံအနေနဲ့တိုးလာမဲ့ကဘာလက်ခီးသွွားတွေကိုလက်ခံဖို့ခီးသွွားလုပ်ငန်းနဲ့ပတ်သက်တဲ့ဟိုတယ်အသစ်တွေတိုးမြှင့်ဖွင့်လှစ်ထားသလိုလမ်းမဆက်သွယ်ရေးအင်တာနက်နဲ့တယ်လီဖုန်းဆက်သွယ်ရေးစတာတွေမှာလည်းအရင်နှစ်တွေကထက်စာရင်အများကြီးတိတိတသာတိုးတက်လာတယ်လို့ကိုဖြိုးဝေရစာကပြောပါတယ
်ခီးသွွားဧည့်သည်တွေတွားနေရဲ့ခီးစဉ်ဒေတာအဓိကခီးစဉ်ဒေတာဖြစ်တဲ့ပကံမန်လေးအင်းလေးဒီနေရာရဲ့အားလုံးမှာ mobile phone network ကအရင်ကောင်းနေပါပြီနောက်တစ်ခုက internet အနေနဲ့ပြောရမယ်ဆိုရင်လည်းလက်ရှိ operator တွေအားလုံးကတော်တော်လေးအဆင်ပြေထားတယ်နောက်တစ်ခါလက်ရှိကျွန်တော်တို့ရဲ့အဓိက operator ဖြစ်တဲ့ MBTR လည်းဂျပန်ကုမ္ပဏီခုနဲ့ပူးပေါင်းပြီးတော့အဆင်ပြေထားတာတော်တော်လေးကို internet အနေနဲ့ပြောရမယ်ဆိုရင်တော့ပြည်စုံတယ်လို့တော့မဟုတ်ဘူးသို့တော်လည်းပဲအချိန်ဒီတစ်ခုကအကောင်းဆုံးမှရောက်နေပြီလို့ပြောလို့ရပါတယ်ခီးသွွားလုပ်ငန်းနဲ့ပတ်သက်ပြီးဟိုတယ်အသစ်တွေအများကြီးထွက်လာတယ်နောက်တစ်ခါဒီမော်ဒီရေချောင်းခီးသွွားလိုက်နဲ့ပတ်သက်ပြီးတော့အပျော်စီးခီးခရုစတေပြီးတော့များလာပါတယ်ဒီလေချောင်းလိုက်နဲ့ပတ်သက်ပြီးပြောမယ်ဆိုရင်လည်းလေချောင်းလိုက်တွေကအရင်လုပ်ငန်းတဲ့9နှစ်6နှစ်ဆက်ဆိုင်တော့လေစီးရေပက်ပို့ပြီးများလာပါတယ်
မြန်မာနိုင်ငံမှာပြည်ခဲ့တဲ့နှစ်ပိုင်းတွင်အတွင်းဘာသာရေးအသွင်ဆောင်တဲ့အကြံဖက်ပြိပက္ခတွေနေရာတော်များမှာဖြစ်ပွားခဲ့တာရှိသလိုရာဇဝင်းမှုဖြစ်ပွားမှုနှုန်းတိုးလာတာရှိပေမဲ့လို့အိန္ဒိယနိုင်ငံတွင်လည်းရှိရင်တော့မြန်မာနိုင်ငံရဲ့အခြေအနေကနိုင်ငံခြားသားခီးသွွားတွေလုံခြုံရေးအတွက်စိုးရင်ရလောက်တဲ့အခြေအနေမှာမရှိဘူးလို့လည်းကိုဖြိုးဝေရစာကပြောပါရစေ
။ဟိုပုံမှန်လေးလေးပြောရရင်တော့ကျွန်တော်တို့လွန်ခဲ့တဲ့4-5နှစ်ကတည်းကဆိုင်တော့ဒီမှာကျွန်တော်စီမှာ crime rate ကတော့မြင့်လာပါတယ်။ crime rate ကမြင့်လာတဲ့အခြေအနေရှိပေမဲ့လည်းဒီဖြစ်ကျွန်တော်တို့ရဲ့ဒေတာရုံးနိုင်ငံများနဲ့ရှင်းမယ်ဆိုရင်တော့ဒီရာဇဝတ်မှုကထူကြောမှုအများကြီးမရှိပါဘူးနိုင်ငံတကာခီးသွားဧည့်သည်တွေနဲ့ကြုံတွေ့ရတဲ့ဟလာဥမာခီးသွားဧည့်သည်ကိုတပ်လိုက်တဲ့တပ်မှုစာမျိုးကျွန်တော်တို့ပြောစရာမကြားသေးပါဘူးလူရမှုလောက်တော့ရှိပါတယ်
ဒီနှစ်ထဲဒီဇင်ဘာလကုန်အထိမြန်မာနိုင်ငံကိုလာရောက်တဲ့နိုင်ငံခြားသားခီးသွားအရေးအတွက်ဟာပြည်ခဲ့တဲ့2014တနှစ်လုံးမှာရှိခဲ့တဲ့အရေးအတွက်3သန်းကျော်ထက်ကိုပိုများနေပြီဖြစ်တာကြောင့်ဒီနှစ်အတွင်းမှာကမ္ဘာလက်ခီးသွား4သန်းခွဲကနေ5သန်းအထိတိုးလာဖို့မြန်မာအစိုးရကမျှော်လင့်နေတာဖြစ်ပါတယ်။ဒီလိုတိုးလာမဲ့ကမ္ဘာလက်ခီးသွားတွေကိုလက်ခံဖို့အတွက်ဒီနှစ်အတွင်းဟိုတယ်ခန်းပေါင်း4000ကျော်တိုးမြှင့်ဖွင့်လှစ်ထားတယ်လို့လည်းကိုဖြိုးဝေရစာကပြောပါတယ်ရှင်
။မကင်ဖြူထွေးစုံစမ်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုemail နဲ့ဆက်သွယ်လို့ရတဲ့ဆိုရင်ကျမတို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ် VOE မြန်မာပိုင်းရဲ့2015ခုနှစ်အောက်တိုဘာလ1ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ဒီညပိုင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးကျန်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်ပြီးနိုင်ငံခြားအကူအညီရဲ့အကျိုးသက်ရောက်မှုအကြောင်းမြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
မြန်မာပြည်သားအလိုက်တော့တချို့မြို့နယ်တွေမှာဆိုရင်ကြားဖြူကအကောင်းတာရဲ့ရှိနိုင်တယ်လို့တချို့မြို့နယ်တွေမှာလည်းကြားကောင်းကအကောင်းတာလည်းရှိနိုင်ပါတယ်။ဂျာကန်တို့ကအတွက်ဆိုရင်တော့ကြားကောင်းဘက်ကတော့လည်းလည်းသာမယ်လို့ကျွန်တော်တို့
တိုင်းရင်းသားဒေသတွေအတွင်းနိုင်ငံရေးပါတီတွေရဲ့စီယုံလှုပ်ရှားမှုအကြောင်းရှမ်းသတင်းဂျာနယ်တိုက်အက်ဒီတာရဲ့ပြောကြားချက်နဲ့အတူတခြားတိုင်းရင်းသားဒေသကသတင်းအစုံလင်ကိုနားဆင်ကြားရဖို့ရှိပါတယ်ရှင်။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကျန်းမာရေးကဏ္ဍနဲ့စပါရစီ။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့စီကြောက်တဲ့ယောဂဖြစ်တာကြိုသိဖို့နဲ့ကုသနိုင်ဖို့အကြောင်းကိုတင်ပြပေးထားပါတယ်မြန်မာနိုင်ငံမှာစီလန်းချောင်းနဲ့ကြောက်ကတ်မှာကြောက်တဲ့တာကိုနောက်ကျပြီးမှသိတာမျိုးတွေရှိနေပြီးကုသမှုပို့ပြီးတော့ခက်ခဲစေတယ်လို့ကျန်းမာရေးပညာရှင်တွေကပြောနေကြပါတယ်ဒီယောဂကိုကြိုတင်သိရှိပြီးစောစောကုသနိုင်အောင်ဘယ်လိုလက္ခဏာတွေကိုသတိထားစောင့်ကြည့်သင့်ပြီးဘယ်ချိန်မှဆရာဝန်ပြရမလဲဘယ်လိုကုသနိုင်လဲဒီအကြောင်းစီနဲ့ကြောက်ကတ်ခွဲစိတ်ထုခုဆရာဝန်ကြီးဒေါက်တာကျော်မြင့်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคดร.จอมเมฆครับเนี่ยเราတို့မြန်မာနိုင်ငံမှာဒီစီလန်းချောင်းကြောက်တဲ့ယောဂပေါ့ဆရာเนาะအဲ့ဒီယောဂဒီကာကွယ်တဲ့ဂျားတွေကပဲဖြစ်လာပြီဆိုပါတော့ဆရာเนาะဒီယောဂကိုစောစောစီစီဟိုကြိုတင်သိနိုင်ပြီးတော့စောစောကုသနိုင်ဖို့အတွက်ဘယ်လိုလက္ခဏာတွေကိုအဓိကထားပြီးတော့စောင့်ကြည့်ဖို့လိုမလဲဆရာ
။ဒီကြောက်ကတ်နဲ့စီလန်းချောင်းမှာကြောက်ရှိပြီဆိုရင်ဒီနာဘယ်လိုခံစားမလဲဆိုရင်သူတို့ကရာသွားပြီးခါးနာတယ်ပေါ့เนาะခါးနာတယ်ဆိုတဲ့နေရာမှာကျော်ယူရတဲ့ဖက်တစ်ချက်ပါပေါ့နော်ဘယ်ဘက်ပြင်းနေဖြစ်နေရာဘက်ပြင်းနေဖြစ်နေဆိုတော့ရှိတဲ့ဖက်ပေါ်မူပြီးတော့နားတယ်ပေါ့နော်နောက်တစ်ခုအဲ့တော့မာစီးဦးမယ်စီးကျင်မယ်တခါကြီးစီးတဲ့မှာပြီးပါတယ်နော်တခါကြီးစီးတော့အခက်မယ်စီးကုန်တဝိုင်းမှာနားကျင်မယ်ဒါစိတ်ဆိုးလာလို့ရှိရင်တခါကြီးဖြားမယ်ချိုင်းနဲ့တော့ချမ်းတုံပြီးတော့ခြားတယ်ဆိုတော့ဒီလက္ခဏာတွေဟာရှိပြီဆိုလို့ရှိရင်တော့ဒီနောက်ပြောက်ဟာဒီကြောက်ကနေစီလန်းရောက်မှာတမီရမှာကြောက်ရှိပြီလို့ဒီပေါ်ရအားကင်းတော့ယူဆလို့ရတာပေါ့နော်စီလန်းဒီပါလာတော့အကြောင်းချက်ကြီးအများကြီးရှိတယ်ပေါ့ဒါပေမဲ့လည်းအဲကြောက်ရှိပြီလို့ယူဆပြီးတော့ကျွန်တော်တို့ဆန်ရအောင်ရန်ဆုံးပြဖို့လိုတယ်ပေါ့နော်ဒါပေမဲ့တချို့လူနာတွေမှာကြတော့ဒီခဏပြောပြခြင်းရဲ့ဒီငါလက္ခဏာတွေဟာသိချင်မှရှိတယ်တချို့တွေဆိုလို့ရှိရင်နားလည်းမနာဘူးဒီနေ့ပတ်သက်ပြီးတော့ဘာလက္ခဏာမှမပြဘူးသူတို့ကတခြားအကြောင်းကြောင့်စစ်စည်းလိုက်တဲ့အချိန်မှာအော်ကြောက်ကတ်မှာကြောက်ရှိနေပြီစီလန်းကြောင်းမှာကြောက်ရှိနေပြီစီရင်ထဲမှာကြောက်ရှိနေပြီအဲဒီလိုမျိုးပြီးလာတဲ့လူနာတွေလည်းအများကြီးပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစီလန်းကြောင်းကြောက်တယ်လို့နားတဲ့ပုံစံမှာထူးထူးခြားခြားဟိုနားခဲ့ရင်ပေါ့ဆရာနော်အဲ့လိုမျိုးအနေထားရှိလေရှိလား
သူကနားတဲ့ပုံစံကကြောက်ကတ်မှာကြောက်တယ်ဆိုရင်တော့သူစနာတဲ့နေရာခါးနေရာမှာစနာတယ်ပေါ့နော်ခါးနေရာမှာစနာပြီးတော့သူကအရှိဘက်ကိုရောက်လာတယ်အရှိဘက်က1 by 5ပေါ့1 by 5ဒီဘက်ကိုသူကလာပြီးတော့နားတယ်အဲ့တော့သူတို့ဒီနယ်ကြီးကများသောအားဖြင့်နားပြီးဆိုရင်သူတို့ကခါးကိုထောက်ပြတယ်ခါးကိုထောက်ပြီးတော့ဒီလိုနားတယ်ဆိုပြီးတော့မှကျွန်တော်တို့လက်နှစ်ဖက်နဲ့ခါးထောက်တယ်လို့ပဲအဲ့လိုမျိုးသူတို့ပြလို့ရှိတယ်ပေါ့နော်နောက်တစ်ခါစီးပြုံမှာကြောက်တယ်ဆိုရင်တော့ဒီစီကံကြောက်တယ်လားဆိုပါလေသူကမခံနိုင်နိုင်အောင်လာတယ်လူမင်းနေအောင်လာတယ်ဘလို့မနေလို့မရဘူးပေါ့နော်တခြားနာလာရင်လည်းမတူဘူးသ ူကလည်းအဲ့လိုပဲအပြင်းထန်လာတဲ့ခါမှလည်းနာတယ်အဲ့ဒီမှာနာတယ်စီးကုန်မှလည်းနာတယ်တချို့လူတွေကစီးခဏခဏသွားခြင်းနဲ့သွားလို့မရဘူးအဲ့ဒီလက္ခဏာလေးရှိနေခြင်းတော့စီးလမ်းရောက်မှရောက်တယ်လို့ယူဆမိရပါ
ဟုတ်ကဲ့ဆရာတော့အခုလိုမျိုးဒီယောဂလက္ခဏာတွေပြလာပြီဆိုရင်တော့အနည်းဆက်ဆုံးဒီဆေးရုံဆေးကန်းတွေကိုပြသနာပါဆရာနော်အဲ့တော့ပြသတဲ့ခါမှာဒီယောဂသေးကြအောင်ဆရာဘယ်လိုအချက်လက်တွေနဲ့သိနိုင်မလဲ
အဲ့တော့ကျွန်တော်တို့ကအနည်းဆုံးเนาะ ultrasound ကြည့်ရပါမယ် ultrasound လို့ကျွန်တော်ပြီးပြီးတက်မှာပေါ့နော် ultrasound ရဲ့ခုလူတွေတက်မှာလူအဲ့တက်မှာရရပါလေနောက်တစ်ခုကတော့ပြီးဆေးရပါမယ်ဆီဆေးရပါမယ်ဆိုတော့ ultrasound ရဲ့လက်ချင်းအဖြစ်ကျွန်တော်တို့ကဒီကြောက်ကန်းရဲ့ဇီးလမ်းကြောင်းမှာရှိနေတဲ့ကြောက်တည်ရဲ့နောက်95ရာတိုင်ကုန်းတော့ကိုကျွန်တော်တို့ဟိုသိနိုင်ပါလေဆက်ကတ်မှန်မှာတော့ကျွန်တော်တို့ကကြောက်တည်ရဲ့90ရာတိုင်ကုန်းကိုကျွန်တော်တို့ကတ်မှန်မှာသိနိုင်ပါတယ်ဒါကကျွန်တော်တို့သိသေးတဲ့အပိုင်းပေါ့နော်ဒီသေးလို့မှကျွန်တော်တို့ကဒီကြောက်ရှိပြီဆိုရင်တော့ကျွန်တော်တို့နှိစက်ရာအဲဆရာဝန်တွေနဲ့နှိစက်ရာဆရာဝန်တွေအရင်ကြားပြီးတော့မှကျွန်တော်သက်ဆိုင်ရာဒီစီးနေကြောက်ကတ်ကျွန်တော်မျိုးဒီဆက်လက်ပြီးတော့ကြာခြင်းပါလေအဲ့ဒါကတော့ကျွန်တော်တို့ကဒါပနာမအနေနဲ့သိသိမှုပါနော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီယောဂဖြစ်လာပြီဆိုရင်ပေါ့ဆရာနော်ကုသမှုအပိုင်းရောဘယ်လိုရှိလဲဆရာ
ကုသတဲ့အပိုင်းကြတော့ကျွန်တော်တို့ကဒီခြေပောက်ပြီးတော့ကုရတာလည်းရှိတယ်ပေါ့နော်အဲ့တော့ခြေပောက်ပြီးကုရတဲ့အခါမှာဘလူကြောက်မျိုးကိုခြေပောက်ပြီးကုနေရနိုင်တယ်လေဘလူကြောက်မျိုးကိုခွဲစိတ်ပြီးမှကုလို့ရမယ်ဆိုတာတော့ကျွန်တော်သက်ဆိုင်ရာကျွမ်းကျင်တဲ့စီးနေကြောက်ကကျန်နေနေနဲ့တိုင်နေရပါလေ
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဆရာပထမပြောခဲ့တဲ့ဟိုဒီယောဂကကိုရှိခဲ့မှုတဲ့သူတွေမှာထပ်ဖြစ်နိုင်တယ်ပေါ့နော်အဲ့ဒီခါကျတော့ယောဂဖြစ်ပြီးကုပြီးလို့ပျောက်သွားရင်ကောနောက်တစ်ခေါက်ပြန်ဖြစ်မှာစိုးရင်ရတဲ့အတွက်သူတို့ရောဘယ်လိုကာကွယ်သင့်လဲဆရာ
။အဲသူတို့လည်းကျွန်တော်တို့ကဘယ်လိုပြောရလဲဆိုတော့ဟိုပေါ့နော်ဒီဟာကြောက်တခါဖြစ်ပြီးနောက်ထပ်ပြန်မဖြစ်တော့တာမဟုတ်ဘူး။ကာမန်လူထက်ပြန်ဖြစ်ဖို့အခွင့်အလမ်းအများပါလေ။ဒီဒီမှာငကိုယ်ကလေးကဖြစ်ဖို့နော်အခွင့်အလမ်းရှိပြီးသား။ဒါပေမဲ့ဒီလိုကုသလိုက်တဲ့အချိန်မှာသူကပါလဲဆိုတော့ဟိုတခါလေးဒီမှာဒီကြောက်ကနေစီးလမ်းကြောင်းနေမှာသူတို့ရဲ့ဒီဖွဲ့စည်းတိကျောက်ပုံကြီးကြောင်းနေတော့ရှိနိုင်တယ်နော်အဲ့ဒီဖက်ကြောင်းသူတို့ကနော်ငကိုကလည်း researcher တွေရှိနေတယ်ဆိုတော့သူတို့ကိုပုံမှန်ပေါ့ပြန်ပြီးတော့ကျွန်တော်တို့က check up လုပ်ဖို့သူတို့ကိုတိုက်တွန်းရပါတယ်နော်အထူးသဖြင့်တော့ကျွန်တော်တို့ကသွေးလေးပြန်ဆင်းမယ်ခဏလို့ပေါ့ဒီ acid level ကိုပြန်ဆင်းရမယ်နောက်တစ်ခုကတော့၃လတစ်ပြင်ကျွန်တော်တို့က ultrasound ပြန်ရိုက်ပါတယ်အဆောတောင်းနဲ့ပြန်ကြည့်ပြီးတော့မှခေကြီးကြောက်ရပြန်ဖြစ်နေပြီဆိုရင်တော့ကျွန်တော်ကစောစောပြီးပြီးပဲသူတို့ပြန်ပြီးတော့ကုသပေးပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီစီလန်းချောင်းကြောက်တဲ့တဲ့ယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာရှင
်ဟုတ်ကဲ့အဓိကတော့ကျွန်တော်တို့ဒီမှာတွေ့နေရတာပေါ့နော်လီနာရီကဟိုယောဂလက္ခဏာမပြတာလည်းရှိနေပေါ့နော်ပြပြီးတော့မှကုရံခေါင်းမှမပြတာလည်းရှိတာပေါ့နော်ဟုတ်တချို့ကတော့ခါနာတယ်ဆိုရင်သူကရေရိုးနာရင်လောက်ပဲယူစားပြီးတော့တကယ့်ခဲကြောင်စီးလေးတွေသူမိဆက်မှာဝယ်ပြီးတော့သူတောက်ကြတယ်အဲခဏလောက်သက်သာသွားတယ်အဲပြီးရင်ပြန်ဖြစ်လာတယ်အဲ့ဒုံနဲ့ပဲသူကမြစ်ပေါင်းများစွာနေလာရေးတဲ့အချိန်မှာကျွန်တော်တို့စီကိုရောက်လာတဲ့အချိန်မှာကျရင်အရန်နောက်ကြပြီပေါ့နော်တောက်ကြရအရန်ကြီးနေပြီအရန်ဆိုင်ရအရန်ကြီးနေပြီကျွန်တော်တို့ရေရိုးအလားအဲလိုင်းနဲ့ဖြေလို့ရမယ့်အရာကနေပြီးတော့ဟာခွဲစိတ်ကူတာရမယ်အနေခိုင်းရောက်လာတယ်ဆိုတော့ဒီနာရီအနေနဲ့ကတော့ဟိုမှာခါနာတယ်စီးနဲ့ပတ်သက်ပြီးတော့ဒီလိုလက္ခဏာလေးရှိလာပြီဆိုရင်တော့ပေါ်ပေါ်ကြကြမနေနဲ့ကျွန်တော်နှိမ့်ဆက်ရပါတော့ဆရာဝန်နေနဲ့တိုင်နေပြီးတော့ပြန်လာတဲ့အဲ့လိုကျွန်တော်အကြံပြုချင်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။အခုမြမအရေးတုံတက်ချက်ကိုထုတ်လွှင့်ပါမယ်။မြမပြည်ကိုပေးနေတဲ့နိုင်ငံခြားအကူအညီရဲ့အကျိုးသက်ရောက်မှုကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကတုံတက်တင်ပြပေးထားပါရရှင်။
နိုင်ငံခြားကအလကားပေးရတဲ့ထောက်ပံ့ငွေအတိုးမကြီးဝဲချေးတဲ့ငွေနဲ့အသက်ပညာကူညီထောက်ပံ့မှုဟာနိုင်ငံခြားအကူအညီဖြစ်ပါတယ်။ဒါပေမဲ့မြန်မာပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်နိုင်ငံခြားကအကူအညီပေးရမှာအရင်ဆုံးအကျိုးခံစားရသူတွေဟာဗိုလ်ချုပ်ကြီးတွေနဲ့ခရိုနီတထွေးတွေဖြစ်နေတာတွေ့ရပါတယ်။အမေရိကန်အစိုးရရဲ့လူမှုရေးအကူအညီကိုအကောင့်ထည့်ဖော်နေတဲ့ Development Alternative Company ဟာ ထောင်လိုက်ရေးဟောင်းဘူဂျုခင်ညိုမိသားစုပိုင်တဲ့အိမ်ကိုတလဒေါ်လာ9000နဲ့ငှားမိတဲ့အဖြစ်ဟာအမေရိကန်ရဲ့အကူအညီပေးစီမံကိန်းကိုနာမည်ပြည့်စီပါတယ်ဘူဂျုမူကြီးတန်းရွှေလက်ထက်ကလက်စားလို့နာမည်ကြီးတဲ့ဝန်ကြီးဘူဂျုကြီးညွန့်တင်ရဲ့သုံးတက်တိုက်ကိုတလဒေါ်လာ18000ပေးပြီးကုလသမဂ္ဂ UNICEF ကလေးတငယ်ရန်ပုံငွေအဖွဲ့ကငှားတာဟာလေနိုင်ငံခြားအကူအညီကိုအခွင့်တူးကစစ်ဘူရီအရင်ဆုံးအကျိုးခံစားရတဲ့ဥပမာဖြစ်ပါတယ်ကလေးတွေကိုအကူအညီမပေးခင်ဘူဂျိုဟောင်းဥညွတ်တင်ကိုအရင်ဆုံးပေးရတဲ့သဘောဖြစ်ပါတယ်တနည်းကိုဒေါ်လာတသန်းကျော်ပေးပြီးခုနှစ်နှစ်ငှားတာဖြစ်ပါတယ်ဒေါ်လာတသန်းကိုရင်ကလေးတငယ်3000ကိုကာကွယ်ဆေးထိုးပေးနိုင်ပါတယ
်ရန်ကုန်မြို့ကအိမ်ကြီးအိမ်ကောင်းတွေကိုဘူဂျုံနဲ့ခရိုနီတွေပိုင်ကြတာများပါတယ်သူတို့ကလည်းဆွေမျိုးအမည်နဲ့စောက်ထားတာမို့ပန်းရှင်အစ်စ်ကိုတိဖို့မလွယ်ပါဘူးဥပမာကမ္ဘာကျန်းမာရေးအဖွဲ့ချုပ် WHO ကတလဒေါ်လာ8000ပေးပြီးငှားထားတဲ့အိမ်ဟာဘယ်သူပိုင်မှန်းမသိရပါဘူးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပိုင်တယ်လို့သတင်းထွက်လို့စုံစမ်းတဲ့အခါပန်းရှင်ဟာဒေါ်ခင်ွယ်မှာထွန်းဖြစ်နေတယ်လို့နိုဝင်ဘာ12ရက်နေ့ထုတ် EP သတင်းမှာဖော်ပြပါတယ်ဒေါ်လာ10000ကျော်ထောက်ပံ့မဲ့ EU ဥရောပနိုင်ငံများအဖွဲ့ဟာလည်း Asia World Community ပိုင်တဲ့လှဲဒန်းစင်တာမှာတလဒေါ်လာ8000ပေးပြီးရုံးဖွင့်ထားရပါတယ်ဥစ္စာပစ္စည်းပိုင်ဆိုင်မှုကိုကြေညာခိုင်းပေမဲ့စစ်ဘူပိုင်ပစ္စည်းကိုဆွေမျိုးနာမည်နဲ့မှတ်ပုံတင်ထားရင်ကြေညာစရာမလိုတဲ့သဘောဖြစ်ပါတယ်
။ရန်ကုန်မြို့မှာရုံးဖွင့်ရင်ခရိုနီနဲ့ဗိုလ်ချုပ်ပိုင်အစောက်ဦးတွေနဲ့မကင်းနိုင်တယ်လို့ဖြစ်နေပါတယ်။ဒါကြောင့်ကမ္ဘာ့ဘဏ်ရဲ့တွဲပေအဖွဲ့ဖြစ်တဲ့ International Finance Corporation IFC ဟာထိပ်တန်းဟိုတယ်ရုံးအစောက်ဦးနဲ့စီးပွားရေးလုပ်ငန်းအစောက်ဦးတည်ဆောက်ဖို့စီမံကိန်းချထားတာဖြစ်ပုံရပါတယ်။ဒီစီမံကိန်းအကောင့်တွေပေါ်လာရင်ဗိုလ်ချုပ်ပိုင်ခရိုနီပိုင်အိမ်တွေကိုအားကိုးစရာမလိုတော့ဘဲကမ္ဘာအဆင့်တန်းမီရုံးတဲ့လုပ်ငန်းအဆောက်အဦတွေမှာအပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေရုံးဖွင့်နိုင်မယ့်သဘောဖြစ်ပါတယ်။တရုတ်အမျိုးသားဆက်ပန်းပိုင်တဲ့ယောမဘန်ကို IFC ကဒေါ်လာတန်း30ချေးထားတဲ့ကိစ္စဟာလည်းအစုံအလင်မတိရလို့အငင်းပွားစရာဖြစ်နေပါတယ်။ဟွန်ဒူရပ်နိုင်ငံမှာအကျန်းစာဆုံးတတိယကို IFC ကငွေချေးလို့ပြဿနာဖြစ်ခဲ့ပူပါတယ်။
နိုင်ငံခြားအကူအညီရရှိမှုနဲ့သုံးဆွဲမှုမှာပွင့်လင်းမြင်သာမှုရှိရေးနဲ့ထိရောက်ရေးအတွက်2013မှာနေပြည်တော်သဘောတူချက်ကိုရယူပါတယ်။ဗမာအစိုးရနဲ့ဖွံ့ဖြိုးမှုမိတ်ဖက်တွေအတူတကွရေးဆွဲတဲ့သဘောတူချက်ဖြစ်ပါတယ်။နိုင်ငံခြားအကူအညီကိုမှတ်တမ်းတင်ဖို့ဖန်တီးထားတဲ့ website ကိုမုံဟင်းကလို့အမည်ပေးထားပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကစပြီးမုံဟင်းက website ဟာအသက်ဝင်လာပါတယ်။နိုင်ငံခြားအကူအညီတွေကိုအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့မှတ်တမ်းတင်ထားတာတွေ့နိုင်ပါတယ်။အချိန်မီသတင်းမပို့နိုင်တဲ့အလူရှင်အချို့ရှိပေမဲ့နိုင်ငံသားအကူအညီ80ရာခိုင်နှုန်းကိုမှတ်တမ်းတင်နိုင်ပါတယ်။2011ကစပြီးကူညီဖို့ကတိပြုထားတာဒေါ်လာတန်ပေါင်း 9000 ကျော်ရှိပြီးဂျပန်နိုင်ငံကတင်ဒေါ်လာတန်2000ကူညီမဲ့အစီအစဉ်ဖြစ်ပါတယ
်။နိုင်ငံသားအကူအညီရရှိပုံနဲ့သုံးဆွဲပုံကိုစုံစုံလင်လင်သိရလေးလေးပြည်သူလူထုအတွက်အသုံးပြုမပြုသိနိုင်လေးလေးဖြစ်ပါလေ။နိုင်ငံသားအကူအညီမှာလူစွမ်းရည်တိုးတက်ရေးကိုဦးစားပေးလာတာတွေ့ရပါလေ။အစိုးရအမှုတန်းလောကဟာလုပ်ရည်ကံရည်နှိမ့်ကြပြီးမဲ့လက်တွဲလုပ်လို့ရသေးတယ်လို့အလူရှင်အဖွဲ့အစည်းနဲ့နိုင်ငံတွေကယူဆပါတယ်။ဒါကြောင့်အစိုးရအမှုတန်းစွမ်းရည်မြင့်တင်ဖို့ရည်ရွယ်ပြီးကမ္ဘာ့ဘဏ်ကဒေါ်လာ80ထောက်ပံ့ထားပါတယ်။အသွင်ကူးပြောင်းရေးအောင်မြင်ဖို့နဲ့ပြည်သူထောက်ခံမှုရရှိဖို့အတွက်အစိုးရအမှုတန်းတွေစွမ်းရည်ရှိဖို့လိုပါတယ်။ဒီချိန်ထဲမှာပဲပုဂ္ဂလိကလုပ်ငန်းကဏ္ဍမှာလည်းစွမ်းရည်ထက်မြက်လာပြီးနိုင်ငံဖွံ့ဖြိုးရေးမှာပါဝင်လာနိုင်ဖို့လိုပါတယ်။ဝင်ကြီးဌာနမှာစစ်ဘုရီများနေတာဟာစွန့်ရင်ကြဆင်းတဲ့အချက်ဖြစ်ပါတယ်။စစ်ဘုကဖေရှားလိုက်တာနဲ့လုပ်ရည်ကံရည်ရှိတဲ့အမှုတန်းတိုးပွားလာတာတွေ့ရတယ်လို့ Kyoto Sangyo တက်တူကပမောက်ခပက်ထရစ်စထရက်ဖို့ဒ်ရဲ့လေ့လာချက်မှာဖော်ပြထားပါတယ်။အလူရှင်အဖွဲ့အစည်းတွေဟာစစ်ဘုလူတွေဝင်ကြီးနဲ့မဆက်ဆံလို့ပဲသူ့ဝင်ကြီးသို့မဟုတ်အရာထမ်းတွေနဲ့သာဆက်ဆံလို့ကြတယ်လို့ဆိုပါတယ်။စစ်ဘုံနဲ့စစ်ဘုံလူရက်တွေဥဆောင်ပြီးအသွင်ကူးပြောင်းလို့မရနိုင်ကြောင်းလူစွာရင်မြင့်တင်ဖို့အကူအညီပေးနေသူတွေကသဘောပေါက်နေပြီဖြစ်ပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးတုံတက်ချက်ကိုအခုလိုကြာသာပတင်းနေ့ညပိုင်းမှာနားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ NCA လက်မှတ်ရေးထိုးရေးကိစ္စတာဝန်ကုံဆုံးပြီဖြစ်တဲ့အတွက် SD အဖွဲ့ကိုဖြတ်သိမ်းလိုက်ပြီးဖြစ်ပါတယ် NCA စာချုပ်လက်မှတ်မထိုးရင်နိုင်ငံရေးအခွင့်အရေးတွေဆုံးရှုံးသွားမယ်လို့ဝန်ကြီးဦးအောင်မင်းကဝန်ပြည်သစ်ပါတီကိုပြောဆိုခဲ့တဲ့ဆိုတာတွေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာအရက်ဘတ်လူမှုအဖွဲ့အစည်းပါဝင်မှုအပေါ်ဘလို့အမြင်ရှိပါတယ်လဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်ကျမကနူပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတိုင်းရင်းသားအဆင့်မြင့်ညီနိုင်ရေး SD အဖွဲ့အတွင်း NCA အပြစ်ခတ်ရက်စေးစာချုပ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတာဝန်ကုံဆုံးပြီဖြစ်တဲ့အတွက် SD အဖွဲ့ကိုဖျက်သိမ်းလိုက်ပြီလို့ DKBA ဒုတိယဦးစီးမှုဘုံမှုစောစိန်ဝင်းကပြောပါတယ်စက်တင်ဘာလအကုန်ထိုင်းနိုင်ငံမှာကျင်းပတဲ့ SD အစည်းအဝေးကနေဆုံးဖြတ်ခဲ့ကြတာပါNCA လက်မှတ်ရေးထိုးရေးမှာအခက်ခဲရှိနေသေးတဲ့အဖွဲ့တွေအတွက် SD အဖွဲ့အစား NCCT ခေါ်တနိုင်ငံလုံးအပြစ်ခတ်ရက်စေးရေးဆိုင်ရာညီနိုင်ဆောင်ရွက်ရေးအဖွဲ့ကနေငင်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ် SD အဖွဲ့အစည်းအဝေးမှာ KNU ကရင်အမျိုးသားအစည်းအရုံးဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA အပါအဝင်အဖွဲ့ခုနှစ်ဖွဲ့ကနေ NCA လက်မှတ်ရေးထိုးသွားဖို့သဘောတူခဲ့ကြပြီးကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP မွန်ပြည်သစ်ပါတီမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကချင်လွတ်လပ်ရေးအဖွဲ့ KIO အပါအဝင်အဖွဲ့ဆက်ဖွဲ့ကတော့လက်မှတ်ရေးထိုးဖို့အဆင်သင့်မဖြစ်သေးသလိုအလုံးစုံပါဝင်ရေးမူအတိုင်းဆက်လက်ရပ်တည်သွားမှာဖြစ်ပါတယ်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA အနေနဲ့ကလက်မှတ်ထိုးရေးမထိုးရေးကိုဘဟုကော်မတီအစည်းအဝေးကနေထပ်မံအတည်ပြုဆုံးဖြတ်သွားရမယ်လို့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်းလာကပြောပါတယ်
တနင်္ဂနွေလုံးပြခရက်စီ NCA စာချုပ်လက်မှတ်မထိုးရင်နိုင်ငံရေးဆွေးနွေးပွဲရာနုံပြတက်ရောက်နိုင်တဲ့အခွင့်အရေးတွေဆုံးရှုံးသွားမှာဖြစ်ပြီးလှစ်လာတူအနေနဲ့သာတက်ရောက်ခွင့်ရှိမယ်လို့မွန်ပြည်တစ်ပါတီကိုဝန်ကြီးဦးအောင်မင်းကပြောကြားခဲ့ပါတယ်စက်တင်ဘာ26နေ့မွန်ပြည်နယ်ရေးမြုပ်နယ်မှာမွန်ပြည်တစ်ပါတီဥက္ကဋ္ဌနိုင်ထွန်းမှုနဲ့တွေ့ဆုံစဉ်ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကပြောကြားခဲ့တာပါ NCA လက်မှတ်ထိုးဖို့ KNU DKPA KNU KNLAPC PNLO ABSDF ARP နဲ့ CNF တို့ကတဘောတူညီထားတယ်လို့ဆိုပေမဲ့မွန်ပြည်တစ်ပါတီအနေနဲ့ကတော့တဦးတဖွဲ့မှမချန်လက်ပဲအားလုံးပါဝင်မှလက်မှတ်ရေးထိုးမယ်လို့မွန်ပြည်တစ်ပါတီနိုင်ငံခြားရေးဌာနကြီးမှူးနိုင်အင်းမွန်ကပြောပါတယ်
ရှမ်းပြည်တောင်ပိုင်း RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်ထိန်းချုပ်နေမြေကျေးလက်ကျေးရွာတွေဘက်မင်းဆွယ်စီယုံဘူနိုင်ငံရေးပါတီတွေအခက်ရင်ဆိုင်နေရပါတယ်လွယ်လင်ခရိုင်မိုင်းကင်မြို့တွင်းမှာမင်းဆွယ်နိုင်ပေမဲ့မြို့ပြင်ဘက်သွားလို့မရသလိုလေးချားမြို့နယ်မှာလည်းနမ်တင်းချောင်းအရှိတ်ချမ်းမင်းဆွယ်စီယုံခွင့်မရဘူးလို့လေးချားကိုစလေလောင်းတွေကပြောပါတယ်ဩဂုတ်လလယ်ကစလို့ယနေ့အထိမြန်မာအစိုးရတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့အကြားတိုက်ပွဲ၁၀ကြိမ်ထပ်မံဖြစ်ပွားခဲ့ပါတယ်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လုံခြုံရေးပိုင်းစိတ်ချမှုမရှိတော့တဲ့အတွက်နေမြေ16ခုမြို့နယ်ပေါင်း20ကျော်အတွင်းမှာရွေးကောက်ပွဲအတွက်မဲဆွယ်စီယုံရေးလုပ်ငန်းမလုပ်ကြဖို့ RCSS SSA ကနေရဲအကန့်အသတ်မရှိတဲ့ထုတ်ပြန်ကြေညာချက်ကိုစက်တင်ဘာလ16ရက်နေ့ကထုတ်ပြန်တည်ပြီးတဲ့နောက်ပိုင်းမဲဆွယ်စီယုံရေးလုပ်ငန်းအတွက်ကိုယ်စလေလောင်းတွေအခက်တွေ့လာကြတာပါ
မကြမ်းမီရွေးကောက်ပွဲကျင်းပတော့မှာဖြစ်ပေမဲ့ကချင်ပြည်နယ်မှာတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတက်ဝင်လှုပ်ရှားမှုမရှိသေးဘူးလို့ရွေးကောက်ပွဲဆောင်ကြည့်နေသူတွေကပြောပါတယ်အထူးသဖြင့်ရွေးကောက်ပွဲမှာပဲလို့ပါတီဝင်မဲထည့်ရမယ်ဆိုတာမဲဆန္ဒရှင်ဒေတာခန်တွေကိုယ်တိုင်မသိတဲ့သူတွေများတယ်လို့မြစ်ကြီးနားမြုပ်ဒေတာခန်တွေကပြောပါတယ်လက်တလောလက်စစ်မီးမမှန်တဲ့အတွက်လဲကိုစလေလောင်းတွေအတွက်မဲဆွယ်မှုလမ်းပန်းဆက်တွယ်ရေးမှာအခက်အခဲရှိတယ်လို့ဒေတာခန်တွေလည်းတည်အချက်လက်တွေနှောင့်နှေးပြီးအခက်အခဲရှိနေတယ်လို့လည်းပြောပါတယ်ကချင်ပြည်နယ်စီရဲအခြေအနေရရွေးကောက်ပွဲအတွက်လဲလုံခြုံမှုနဲ့လွတ်လပ်စွာမဲပေးနိုင်မပေးနိုင်ကိုဒေသခံတွေကစိုးရိမ်ပူပန်နေကြပါတယ်။ကချင်ပြည်နယ်ကကချင်ပါတီတချို့ကတော့စီယုံမဲဆွယ်မှုတွေလုပ်နေပေမဲ့ရွေးကောက်ပွဲအတွေ့အကြုံမရှိတဲ့အပြင်နိုင်ငံရေးအတင်းမာနေတဲ့အခြေအနေမှာမဲထဲဖို့စိတ်မဝင်စားတဲ့ပြည်သူဒုက္ခတွေကိုလည်းရှိနေတယ်လို့လည်းသိရပါတယ်။
ရခိုင်ပြည်နယ်အမြုံနယ်ကတလက်ချောင်းရွာမှာရခိုင်အမျိုးသားပါတီဆိုင်းပုတ်ဖျက်ဆီးခံခဲ့ရသလိုချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဆိုင်းပုတ်ကိုလည်းဖြုတ်ချပေးဖို့ကြန့်ခန့်ရေးပါတီကဖိအားပေးခဲ့တယ်လို့ပါတီတဝန်ရှိသူတွေကပြောပါတယ်စက်တင်ဘာလ22ရက်နေ့မှာရခိုင်အမျိုးသားပါတီဆိုင်းပုတ်ဖျက်ဆီးခံခဲ့ရတာဖြစ်ပြီးအဲ့ဒီကိစ္စနဲ့ပတ်သက်လို့ရဲစခန်းမှာစုံစမ်းဖော်ထုတ်ပေးဖို့အမှုဖွင့်တိုင်ကြားထားပေမဲ့ထူးခြားမှုမရှိသေးဘူးလို့ရခိုင်အမျိုးသားပါတီတဝန်ရှိသူတွေကပြော
ါပါတယ်အလားတူအဲ့ဒီရွာမှာတင်ထားတဲ့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဆိုင်ပုတ်ကိုလည်းဖြုတ်ပေးဖို့ကြံ့ခိုင်ရေးပါတီဝင်တွေကကြေးရွာလူကြီးတွေကိုဖိအားပေးခဲ့တယ်လို့လည်းပါတီတာဝန်ရှိသူတွေကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှင်။ပထမဆုံးအချိန်မြန်မာနိုင်ငံအရှိတောင်ဒေသအရက်ဘတ်လူမှုအဖွဲ့အစည်းများငြိမ်းချမ်းရေးညီလာခံတရက်ကိုမွန်ပြည်နယ်မော်လမြိုင်မြို့မှာကျင်းပခဲ့ကြပါတယ်။ဒီညီလာခံမှာဗာထူးခြားမှုတွေရှိပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအရက်ဘတ်လူမှုအဖွဲ့အစည်းပါဝင်မှုအပေါ်ဘလို့အမြင်ရှိနေပါသလဲဆိုတာကိုမိရင်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ပေးထားပါတယ်။
အရက်ဘတ်လူမှုဖွဲ့စည်းများငြိမ်းချမ်းရေးညီလာခံကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့ညီလာခံကျင်းပရေးဦးဆောင်ကော်မတီညှိနှိုင်းရေးမှူးမင်းအောင်သူကအခုလိုပြောပါတယ
်။ငြိမ်းချမ်းပြည်စမှာရက်ဘတ်လူမှုဖွဲ့စည်းရဲ့ပေါင်းမှုခန့်ကဏ္ဍတွေပြနိုင်ဖို့တော့ရက်ဘတ်လူမှုဖွဲ့စည်းတွေကဒီငြိမ်းချမ်းပေါ်ဆောင်လုပ်ငန်းစဉ်မှာတော့ပို့ပြီးတော့ပါဝင်လာနိုင်ဖို့နောက်အဲ့ကနေတစ်ဆင့်ဒီငြိမ်းချမ်းရေးတိစောက်တဲ့လုပ်ငန်းတွေမှာပြည်သူလူထုကစိတ်ပါဝင်လာပြီးတော့ပေါင်းဆောင်နေလာနိုင်ဖို့ပေါ့လေတရားရည်ရွယ်ပြီးတော့ကျွန်တော်တို့ကဒီညီလာခံကိုကျင်းပတာဖြစ်ပါတယ်။
အခုကျင်းပနေတဲ့ညီလာခံဟာအရင်ကထက်ကျယ်ပြန့်လာတဲ့အတွက်ငြိမ်းချမ်းရေးဖြစ်စေနေမှာအရက်ဖက်လူမှုဖွဲ့စည်းတွေရဲ့ပါဝင်မှုအခန်းကဏ္ဍဟာပြည်ပြည်ပြင်းပြင်းထွက်လာမယ်လို့မျှော်လင့်ကြောင်းမင်းအောင်သူကဆက်ပြောပါတယ်။ဒီ
မှာငယ်ရှိတော်ဒီသားဒီနေ့ပိုင်းလေးခုကဒီရက်ဖက်ဖွဲ့စည်းတွေပေါင်းရလို့ဒီမှာကြတော့ဒီအားလေးကျယ်ပြန့်နေရက်ဖက်လူမှုဖွဲ့စည်းတွေဒီငြိမ်းဖြစ်စေပေါ်မှာပါနာမည်ကဏ္ဍတွေဟာဒီညီလာခံနေတစ်ဆင့်ပေါ့လေပို့ပြီးတော့ပြည်ပြည်ပြင်းပေါ်လာမယ်လို့ကျွန်တော်ယူဆတယ်
ဒီမိုကရေစီစနစ်တည်ဆောက်ရေးမှာအရက်ဖက်လူမှုဖွဲ့စည်းတွေအားကောင်းဖို့လိုအပ်တယ်လို့ညီလာခံတက်ရောက်တဲ့ကုလွင်ကအခုလိုပြောပါတယ
်။အရက်ဖက်လူဖွဲ့စည်းအားကောင်းမှသာဒီမိုကရေစီနိုင်ငံဆိုတာတည်ဆောက်လို့ရမှာပါ
။နိုင်ငံရေးဖြစ်စဉ်တွေမှာအရက်ဖက်လူမှုဖွဲ့စည်းတွေရဲ့အခန်းကဏ္ဍဟာအရေးကြီးတယ်လို့လည်းအစည်းအဝေးတက်ရောက်ခဲ့တဲ့တိုင်းဒါစိမြင့်ကိုစလဲဖွဲ့ SC ကောင်းဆောင်သူဖြစ်သူ KNU ကရင်မျိုးရာစီယုံဒုက္ခဘဒိုနော်စီဖိုရာစိန်ကပြောပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့စက်တင်ဘာလကုန်ပိုင်းမှာကျင်းပခဲ့တဲ့ငြိမ်းချမ်းရေးညီလာခံကိုမြန်မာနိုင်ငံအရှိတောင်ဒေသရှိမွန်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးကအရက်ဖက်လူမှုဖွဲ့စည်းကိုယ်စားလှယ်300ကျော်ဖြင့်နိုင်ငံတကာလှိလာသူ UN Agency ကကိုယ်စားလှယ်တွေ၊တိုင်းနယ်ပြည်နယ်၄ခုကအစိုးရဖွဲ့ဝင်တွေ၊ဒေသခံတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေ၊တိုင်းဒါစိမ့်မြစ်ကိုယ်စားလှယ်ဖွဲ့ SC ဖွဲ့နဲ့ငင်းချမ်းရေးနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့ဖွဲ့စည်းတွေလည်းတက်ရောက်ခဲ့ကြပါတယ်။
ဆက်ပြီးတော့ပြည်ထောင်စုမြန်မာနိုင်ငံတဝန်းလုံးမှာ2015ရွေးကောက်ပွဲဝင်ဖို့နိုင်ငံရေးပါတီ90ကျော်အနက်ရှမ်းပြည်နယ်မှာတော့ပါတီပေါင်း29ခုရှင်ပြိုင်သွားမှာဖြစ်ပါတယ်။အဲ့ဒီအတွက်ဘယ်ပါတီတွေကအဓိကပြိုင်ဘက်တွေဖြစ်နေပါသလဲ။ဘယ်ပါတီကအားကောင်းနေပါသလဲဆိုတာဆိုင်းမွန်းကနဲ့ရန်ကုန်ခြေဆိုင်ရှမ်းပိုင်းရှမ်းသတင်းချန်နယ်တိုက်ကအယ်ဒီတာဆရာဆိုင်းစင်ကိုမေးမြန်းထားတဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြရမှာပါရှင
်။အဓိကအားကိန်းမှာတော့ရန်ခိုင်ရေးရဲ့အဲ့ဒါတင်မလို့ရှိခေါ်ကြုံရယ်နောက်ပြီးတော့ရှမ်းပါတီနဲ့ပါတီဖြစ်တဲ့ကြားကောင်းတဲ့တားဆူတို့ဖိတ်လေးပါတီကတော့အဓိကပြန်ပြတ်ဖြစ်ပါလိမ့်မယ်အချို့နေရာတွေမှာကတော့ဥပမာရှမ်းပြည်တောင်ပိုင်းမှာရှိတဲ့ကိုးဒေသဆိုရင်တော့ကိုးပါတီအင်အားကောင်းတဲ့နေရာတွေရှိနိုင်တယ်အချို့နေရာတွေမှာတော့ချုံမှပြောလို့တော့မရအောင်ပါအ
ဲ့ဒီတော့ဆရာအနေနဲ့ရှမ်းလူထုကပဲပါတီကိုပို့ပြီးတော့ထောက်ခံအားပေးတယ်လို့မြင်မိလေခင်ဗျာ
တိတိကျကျတော့စတန်ကောက်တာတော့မရှိဘူးပေါ့နော်ကျွန်တော်ဒီကတဲ့ရရယူကိုရဆိုရင်တော့နေရာဒေသအလိုက်တော့တချို့ညွန့်နယ်တွေမှာဆိုရင်ကြားဖြူကအကောင်းတာရရှိနိုင်တယ်လို့တချို့ညွန့်နယ်မှာလည်းကြားကောင်းကအကောင်းတာလည်းရှိနိုင်ပါတယ်ကြားကနေကအတွက်ဆိုရင်တော့ကြားကောင်းဘက်ကတော့လည်းလည်းသာမယ်လို့ကျွန်တော်တို့ထင်ပါတယ
်ဟုတ်ကဲ့လာမယ့်ရွေးကောက်ပွဲမှာလေဒီလူထုစိတ်ဝင်စားမှုကဘယ်လောက်ရှိနေလဲခင်ဗျာ
ကတော့တစ်ဆယ်နဲ့ဆာမဆယ်လူတွေစိတ်ဝင်စားမှုပုံများနေလို့တော့မြင်ပါတယ်။ဒါဖြစ်လို့လည်းဆိုတော့မထောက်ဆယ်တော့ကမဲပေးဖို့တော့မှမနေသေးရောညာအောင်အခုချိန်မှတော့ကမဲပေးဖို့အရင်ထက်ပိုများလာမှလို့ကျွန်တော်မြင်ပါတယ်။
တစ်ဖက်မှာလည်းရှမ်းပြည်မှာစစ်ပေးစစ်တမ်းခံနေရတာတွေအများကြီးရှိတယ်။တချို့ဒေတာမှာဆိုရင်စီယုံမှုမစင်းဖို့ RCSS ကနေယာယီပိတ်ထားတာတွေလည်းရှိတယ်လေ။ဒီလိုလှုပ်ရက်ကဘယ်လိုအကျိုးတက်ရောက်မှုတွေရှိလဲခင်ဗျာ။
တိုင်းသားပါတီနဲ့အစိုးရမှထိခိုက်မယ်လို့ထင်ပါတယ်။ဒါလည်းဆိုတော့မြို့ကလူတွေကကျတော့မဲပေးမှုရမယ်လို့လည်းစီယုံမှုရတယ်ဆိုတော့မြို့ကဆိုတာကရှမ်းပြည်မှာကတခြားတိုင်းကလူမျိုးပေါ်ကိုကြောနေတာဖြစ်ပါတယ်။ဒီခံဖြိုးလိုမျိုး NLD လူမျိုးကသူတို့ကအနိုင်ပါမှုပဲလာလာရှိပါတယ်။ဥပမာနယ်မြို့တွေမှာဆိုရင်သူကတိုင်းသားပါတီတွေဥပမာရှမ်းပါတီအားကောင်းတယ်။နယ်တွေကိုဂျွာတွေကိုစီယုံပြီးပိတ်တာလို့မဲမတီးအောင်လုပ်တာလို့ဖြစ်တဲ့ဆိုရင်တိုင်းသားပါတီအဓိကတခဲ့ပါတယ
်။ဟုတ်ကဲ့ဒီလာမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ပါဆက်ပြောလိုပါသေးတယ်လေ။
ဒီဇာတ်လမ်းရွေးကောက်ပွဲမှာအဓိကအားရှင်လာလက်နက်ကိုင်တွေအနေနဲ့လက်နက်ကိုင်ဆိုတာကအစိုးရဆက်ဆောင်ကတိုင်းဒေသတွေဆက်ဆောင်ကနောက်ပြီးတော့ပြည်သူ့စစ်ကေးဆက်ကောအားလုံးနဲ့စက်မလိုက်ဆိုင်နဲ့နောက်ပြီးတော့စီစီတူကိုချင်းချောက်ပဲနဲ့ရွေးကောက်ပွဲကြီးအောင်မြင်အောင်ပြီးပေါ့ဆောင်ရဖို့အဓိကလိုအပ်တယ်လို့ထင်ပါတယ
်ဟုတ်ကဲ့အခုလိုဖြည့်ကြားပေးတဲ့အတွက်ကြောင့်ရှန်ပိုင်းရှန်တဲ့င်းကြာနဲ့တိုက်အက်ဒီတာဆရာဆိုင်စင်ကိုကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ NCA အပြစ်ခတ်ရက်စေးစာချုပ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတာဝန်ကုန်ဆုံးပြီဖြစ်တဲ့အတွက် SD အဖွဲ့ကိုဖျက်သိမ်းလိုက်ပြီလို့ DKBA ဒုတိယဦးစီးမှုဗိုလ်မှူးစောစိန်ဝင်းကပြောပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI1 တော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
။ထိုင်းနယ်ဇက်ဒေတာကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။ဒီအစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတခါတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်ကိုဖိတ်ခေါ်ပြစီအောင်ရှင်။
ရရှိမြန်မာမြန်မာတန်းသားလက်နက်ကင်ဖွဲ့စည်းတီးတီးကဒီထိပ်သီးခေါင်းဆောင်တွေရဲ့ညီလာခံအတွင်းမှာဒီတနင်္ဂနွေလုံးပြစ်ခတ်ရက်စေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးဖို့ကိစ္စမှာသဘောကိုလဲပြီးတော့တန်းသားထိပ်သီးခေါင်းဆောင်တွေပါဝင်တဲ့ဒီပြစ်ခတ်ရက်စေးညီနိုင်ရေးအဖွဲ့ ST ကိုဖျက်သိမ်းလိုက်ပြီးဖြစ်ပါတယ် NCA သဘောတူညီချက်နဲ့ပတ်သက်လို့လည်းဒီခုနှစ်ဖွဲ့ကပဲလက်မှတ်ထိုးပြီးတော့တန်းသားအများစုကတော့လက်မှတ်မထိုးဘူးဆိုတာမဟုတ်လို့မြန်မာစုအနေနဲ့ရည်မှန်းနေတဲ့ဒီရွေးကောက်ပွဲမတိုင်ခင်တနင်္ဂနွေလုံးပြစ်ခတ်ရက်စေးသဘောတူညီချက်စာချုပ်ချုပ်ဆိုနိုင်မှုဆိုတဲ့အလားလာဟာမိမ့်မိန်လာရပါတယ်တော့ဒီတနင်္ဂနွေလုံးပြစ်ခတ်ရက်စေးရီအခြေအနေညဉ့်ညဲလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တုံးသက်မဲ့ကျွန်တော်ဆွေးနွေးပွဲတက်ကိုအခုစနေနေ့ညပိုင်းတဲ့လီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလူတွေတို့ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလူတာကိုမိမြလူတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကျွန်တော်တို့စီကိုပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်သွားရှင်တွေကိုကြိုဆိုပါရစေ
။ VOA ကနေပြီးတော့ဒါရိုက်လေးလိုင်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။မနေ့ကတောက်ကြနေမနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေဒါရိုက်ဖန်ယူနာဆင်နိုင်ကြပါတယ်။တောက်ကြနေမနေ့ခင်မှာတော့ကျမရေးတိုင်းရင်သတင်းလွှာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။ VOA ကအခုထုတ်လွှင့်ပေးနေတဲ့ကြာသာပရင်းနေ့ညပိုင်းအစီအစဉ်တွေလည်းမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။အစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြီးညာပေးပါဦးမယ်ရှင
်။ Syria နိုင်ငံကအစ္စလာမစ်စစ်သွေးကြွ IS အဆုံးရောက်ပြစ်မှတ်တွေကို Russia Jet တိုက်လေယာဉ်တွေကဒုတိယမြောက်နေ့အဖြစ်တိုက်ခိုက်ကြတဲ့အပြင်အမေရိကန်ပြည်တော်စုကကျောရုံနောက်ခံပေးထားတဲ့လက်နက်ကင်တွေကိုပါပြစ်မှတ်ထားတိုက်ခိုက်တယ်လို့တီးခြားလွတ်လပ်တဲ့လိလာသူတွေကပြောပါတယ်။ကုကရေးဌာနနှစ်ခုနဲ့လက်နက်ကင်အမိကြောက်ဒေါ်လုံယုံနှလုံးအပါဝင် IS ပြစ်မှတ်တရားစင်ကိုရုရှားစစ်လေယာဉ်တွေတိုက်ခိုက်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးကရုပ်မြင့်သံကြားကနေကြေညာပါတယ်။အာဖဂန်နစ္စတန်မြောက်ပိုင်းကကွန်ဒူးစ်မြို့မှာမနေ့ကတိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့ပြီးတဲ့နောက်ဒီကနေ့ကြာသပတေးနေ့မှာတော့ကွန်ဒူးစ်မြို့တစိတ်ပိုင်းကိုတာလီဘန်စစ်သွေးကြွတွေလက်ထက်ကနေပြန်ပြီးသိမ်းယူနိုင်လိုက်ပြီလို့အာဖဂန်စစ်တပ်ကပြောပါတယ်။အစိုးရတပ်ဖွဲ့တွေကကွန်ဒူးစ်မြို့မှာအသာစီးကျနေတဲ့အကြောင်းအာဖဂန်အလုပ်တော်ဥက္ကဋ္ဌအဗ်ဒူရာဟူအီဘရာဟီမီကသတင်းတောက်တွေကိုပြောပါတယ်။ဆော်ဒီအာရေဗျနိုင်ငံမှာနေဆင်လုံနေကြမွတ်စလင်ဖျားဖူးကာလအတွင်းပြီးခဲ့တဲ့သတင်းဘက်ကအလူအုပ်ပြိုကျတာကြောင့်သေဆုံးသွားတယ်လို့အတည်ပြုနိုင်တဲ့အီရန်နိုင်ငံသား464ယောက်ထိရှိသွားပြီလို့အီရန်နိုင်ငံဟာ့ချ်အဖွဲ့အစည်းကဒီကနေ့ပြောပါတယ်။အဲဒီဟာ့ချ်ပွဲတော်ကိုသွားတဲ့မြန်မာနိုင်ငံကမွတ်စလင်ပြည်ထဲမှာတော့သေဆုံးသူ6ဦးထဲမှနည်းရှိပြီး9ဦးကပျောက်ဆုံးနေစေပါ။အစောပိုင်းကပျောက်တဲ့ဆင်းနဲ့မှပါတဲ့မျိုးသမီးတူကိုတော့ဆေးရုံမှပြန်တွေ့တယ်လို့မြန်မာနိုင်ငံအစ္စလာမ်ကောင်စီဌာနချုပ်တာဝန်ရှိသူတူက VOA ကိုပြောပါတယ်။ဒီနိုင်ငံတောင်ပိုင်းခွန်ရှိပြည်နယ်မှာလွန်ခဲ့တဲ့နှစ်အတွင်းပါဆယ်ပေါင်း18လုံးဖောက်ခွဲတာကြောင့်လူ9ဦးထဲမှနေသေဆုံးပြီး50ကျော်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်တွေနဲ့ဆက်ဆက်သူလို့တန်တရားရှိသူတူကိုတရုတ်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အသက်33နှစ်အရွယ် M Way ဆိုသူကိုဗိုလ်ဒူးနေနောက်ပိုင်းကဖမ်းဆီးလိုက်တာပါ။ဂရိနိုင်ငံအီတီမျိုးကဗစ်တိုးရီးယားယဉ်ပြိုင်မှာစခန်းချနေထိုင်နေကြတဲ့ရွှေပြောင်းဒုက္ခသည်400ကျော်အတွက်အသုံးမပြုတော့တဲ့အိုလံပစ်အားကစားပွဲကျင်းပရာနေရာကိုဂရိအာဏာပိုင်တွေကဖွင့်ပစ်လိုက်ပါတယ်။ဆီးရီးယားနဲ့အာဖဂန်နစ္စတန်ကလာသူအများပြားဖြစ်တဲ့ရွှေပြောင်းဒုက္ခသည်တွေကိုတင်လာတဲ့ဘတ်စကားတွေကိုရတပ်ဖွဲ့ကရှေ့ပြစ်လုပြီး Galaxy အိုလံပစ်အားကစားရုံကိုဒီကနေ့ပို့ပေးလိုက်တာပါ။အဲ့ဒီအားကစားရုံက2004ခုနှစ်အိုလံပစ်အားကစားပွဲကာလတုန်းကဇပွဲတင်တင်းနေတဲ့ကျွမ်းပါအားကစားပြိုင်ပွဲတွေလုပ်ခဲ့တဲ့နေရာပါခင်ဗျာ။
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရေးဘူးကရှာဖောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆက်မြန်လာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.